Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမှာတော်ရရှင်များရှင်မေဂန်ပြည်တော်စုဝါရှင်တန် DC မြို့တော်ကနေ2019ခုနှစ်ဖေဖော်ဝါရီလ9ရက်စနေညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ညနေ 9:00 ကနေ 10:00 အထိလိုင်းဒိုမီတာ1925 32 51နဲ့လိုင်းလမ်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီညပိုင်းစီစဉ်မှုကကျမစုမော်ပါရှင်
။ကျမဧသနာကျော်ပါ။အမေရိကန်နဲ့မြောက်ကိုရီးယားခေါင်းဆောင်နှစ်ဦးဒုတိယအကြိမ်ဖြစ်တဲ့ February လကမှတွေ့ဆုံတဲ့ကိစ္စပြင်ဆင်ရေးအစည်းအဝေးလုပ်တာအောင်မြင်တယ်လို့ American ထူကိုယ်စားလှယ်ကပြောပါရင်။ထိုင်းနိုင်ငံမှာဝင်ကြီးချုပ်နေရာတွေထိုင်းပြည်ရင်ရဲ့အမားတော်ဝင်ရောက်ပြီးရှင်ပြိုင်မဲ့ကိစ္စကိုထိုင်းပြည်ရင်ကပယ်ချလိုက်ပါတယ်။ဒီလိုမျိုးနိုင်ငံတကာနဲ့ data ရင်းသတင်းတွေဒီညပိုင်းမှာကြားရဖို့ရှိပါရဲ့မတ်ဆွေဝင်
။ဟုတ်ကဲ့ပါရှင်။ဒီညပိုင်းသောတာရှင်နေနာဆရာမဲထိတ်တန့်ရောက်သတင်းလှော်တွေကတော့ထိုင်းနိုင်ငံမှာဝင်ကြီးချုပ်တည်ရွေးချယ်ဖို့ဒီရွေးကောက်ပွဲမှာထိုင်းတော်ဝင်မင်းသမီးဝင်ရောက်ရှင်ပြိုင်မှုကျင်းပခဲ့ပေမဲ့ဘရင်ရဲ့အမိန့်နဲ့ပယ်ဖျက်လိုက်တဲ့ဆိုတဲ့သတင်းနဲ့အတူသတင်းနောက်မဆုအစီအစဉ်မှာတော့မြေဆုံဆဲစီမံကိန်းပြန်ဆမဲ့သဘောတရုတ်ဘက်ကထွက်ပေါ်လာတဲ့နောက်မှာတော့ဒီစီမံကိန်းကိုကန့်ကွက်တဲ့လှုပ်ရှားမှုတွေနိုင်ငံတော်ဝန်ပေါ်ထွက်လာပါတယ်။ဒီပညာရှင်တွေရဲ့အမြင်ဘယ်လိုရှိပါသလဲ
။အခုလို့မြေဆုံမှာတာဆောင်းလိုက်ရင်ဒီမြေဆုံတာရင်အနာဂတ်ဘလောက်ထိတ်လာ
ဒီသတင်းကိုသတင်းနောက်မဆုအစီအစဉ်မှာအပြည့်စုံနားဆင်ရပါမယ်။နောက်မြန်မာနိုင်ငံရဲ့အိမ်ချမ်းမြေဈေးကွက်အကြောင်းတင်ပြထားတဲ့မြန်မာတခွေအစီအစဉ်နဲ့အတူဒီအငင်းပွားဖွယ်ရာတွေကြုံခဲ့ရတဲ့အခြေခံဥပဒေပြင်ဆင်ရေးလက်တွေ့ဖြစ်နိုင်ကြအလားအလာတွေနဲ့ပတ်သက်လို့ဆွေးနွေးကြမယ်စနေညဒဲလီလိုက်စီစဉ်ကိုနားဆင်ရဖို့ရှိပါတယ်အခုအရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုမအေးတနာကျော်နဲ့ကိုရန်နိုင်တို့ကတင်ဆက်ပေးကြပါလိမ့်မယ်ရှင်
အမေရိကန်နဲ့မြောက်ကိုရီးယားခေါင်းဆောင်နှစ်ဦးဒုတိယအကြိမ်ဖြစ်တဲ့ February လကို29-28မှာတွေ့ဆုံတဲ့ကိစ္စပြင်ဆင်ရေးအတွက်မြောက်ကိုရီးယားနဲ့ပျုံယဲမြို့တော်မှာအစည်းအဝေးလုပ်တာတောက်ချာနေကအဆုံးသက်ပြီးတော့အောင်မြင်တယ်လို့မြောက်ကိုရီးယားဆိုင်ရာအမေရိကန်အထူးကိုယ်စားလှယ်စတီဗင်ဘီဂန်ကပြောပါရည်။မစ္စတာဘီဂန်ကတောင်ကိုရီးယားနိုင်ငံသားရဲ့ဝန်ကြီးကွမ်ဟွန်ဟွာနဲ့တွေ့ဆုံချိန်မှာပြောသွားတာပါ။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတော့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းနဲ့ဗီယက်နမ်နိုင်ငံဟနွိုင်းမြို့တော်မှာတွေ့ဆုံမယ်လို့အစောပိုင်းကတွေ့တဲ့စာမျက်နှာမှာရေးထားခဲ့ပါရည်။ကင်ဂျွန်အွန်းရဲ့ဦးဆောင်မှုအောက်မှာမြောက်ကိုရီးယားဟာစီးပွားရေးအထူးတိုးတက်အားကောင်းတဲ့နိုင်ငံဖြစ်လာမယ်။ဒါကိုတချို့တွေကအံ့ဩနိုင်မိမယ်လေသူကတော့မအံ့ဩပါဘူးမစ္စတာကင်ဘလောက်စွမ်းဆောင်နိုင်စွမ်းရှိလဲဆိုတာသူသိချာသိထားလို့ပါမြောက်ကိုရီးယားဒုံးမြန်အစ်တမျိုးထုတ်လုပ်ပါမယ်ဒါကတော့စီးပွားရေးဒုံးမြန်ဖြစ်ပါလေလို့သမ္မတထရမ့်ကရေးထားပါတယ်မြောက်ကိုရီးယားနျူကလ িয়ার လက်နက်ဖျက်သိမ်းရေးအစီအစဉ်မှာနိုင်ငံတကာစနစ်နဲ့အညီရှိဖို့အတွက်မြောက်ကိုရီးယားနိုင်ငံတွေကနျူကလ িয়ার စက်ရုံနေရာတွေကိုအပြည့်အဝဝင်ရောက်စစ်ဆေးစောင့်ကြည့်ခွင့်ရမယ်သက်ဆိုင်တဲ့ပစ္စည်းတွေလက်နက်တွေအားလုံးကိုလည်းရှင်းလင်းပြရမယ်ဆိုတာနှစ်ဖက်သဘောတူညီချက်ရရပါမယ်လို့မစ္စတာဘီဂန်ကခီးစင်မတိုင်ခင်ကပဲပြောသွားခဲ့ပါတယ်ရှင
်။လက်ရှိအမေရိကန်ရှင်းနေကြုံဖြစ်တော်ဝန်ထမ်းဆောင်နေတဲ့မက်သျူဝစ်တေကာကသူ့အနေနဲ့အထူးစုံစမ်းရင်းမှုရောဘတ်မိုလာရဲ့ရုရှားစုံစမ်းရေးကိစ္စကိုဘလို့နီးနေမှာအနောက်ရှက်ပြေးတာမျိုးမရှိဘူးဆိုပြီးတော့လွတ်တော်အမတ်တွေကိုပြောကြလိုက်ပါတယ်။အသစ်စတင်လိုက်တဲ့အမေရိကန်လွတ်တော်မှာဒီမိုကရက်တွေကအောက်လွတ်တော်ကိုထိန်းချုပ်ပြီးတဲ့နောက်သမ္မတထရမ့်အစိုးရကိုပို့ပြီးတော့စီးဆစ်စောင့်ကြည့်လာနေတာဖြစ်ပါတယ်။ဒီမိုကရက်တွေကအောက်လွတ်တော်တရားရေးကော်မတီကိုမကြသေးခင်ကပဲစတင်တာဝန်ယူလိုက်တာဖြစ်ပြီးတော့နောက်ကြတဲ့ကကြားနာဆွေးဆဲမှုအတွင်းမစ္စတာဝက်တေကာကအဲ့လိုပြောကြားလိုက်တာဖြစ်ပြီးအဲ့ဒီကော်မတီဝင်တွေနဲ့မစ္စတာဝက်တေကာတို့လည်းမကြခဏဆိုသလိုအပြန်အလှန်ထိတ်တိုက်တွေတွေ့ခဲ့ကြပါတယ်။လွတ်တော်အမတ်တွေကတော့ဒီကြားနာဘွဲကဝက်တေကာကိုသူတို့ရှေ့နေကြုပ်အဖြစ်နဲ့တောင်းထမ်းဆောင်ချိန်မှာမင်းကုန်းထုတ်နိုင်တဲ့တခုတည်းသောနီလန်ဖြစ်တယ်လို့ယူဆနေကြတာပါ။မစ္စတာဝက်တေကာဟာသမ္မတထရမ့်ကိုသစ္စာခံသူတူဖြစ်တယ်လို့လည်းဒီမိုကရက်တွေကသတ်မှတ်ထားတာပါ။သမ္မတထရမ့်ကရှင်းနေကြုပ်ဖြစ်တဲ့အဆိုပြုထားတဲ့ William Barr ကတော့ရှေ့သတင်းမှတ်ချရင်အထက်လွှတ်တော်ရဲ့ထောက်ခံတည်ပြုချက်ကိုရယူလိမ့်မယ်လို့မျှော်လင့်နေကြပါတယ်။ Whitaker ကတော့သူ့အနေနဲ့ရုရှားစုံစမ်းရေးနဲ့ပတ်သက်ပြီးသမ္မတထရမ့်နဲ့ပြောဆိုခြင်းမရှိကြောင်းထားပြင်သူတရားရေးဌာနကိုမဝင်ခင်မှာဒီစုံစမ်းရေးနဲ့ပတ်သက်ပြီးတော့လည်းသူ့ရဲ့အမြင်တွေကိုအင်မီရတာဝန်ရှိသူတွေနဲ့ဘယ်တော့မှပြောဆိုခြင်းမရှိဘူးဆိုပြီးတော့လွှတ်တော်အမတ်တွေကိုပြောကြားခဲ့ပါတယ်ခင်ဗျာ။
အာဖဂန်နစ္စတန်နိုင်ငံမှာနောက်9လကြာရင်ကျင်းပမယ့်ရွေးကောက်ပွဲမတိုင်မီတာလီဘန်တို့နဲ့ငြိမ်းချမ်းရေးသဘောတူညီမှုရနိုင်တယ်လို့တာလီဘန်ခေါင်းဆောင်တွေနဲ့ငြိမ်းချမ်းရေးဆွေးနွေးမှုမှာပါဝင်တဲ့အမေရိကန်ထိပ်တန်းညှိနှိုင်းရေးမှူးကပြောပါရယ်။အာဖဂန်နစ္စတန်နိုင်ငံပြန်လည်ပေါင်းစည်းရေးအတွက်အမေရိကန်အထူးကိုယ်စားလှယ်ဇောင်မေးခါလီဇက်ကဝါရှင်တန်မြို့တော်ကအမေရိကန်ငြိမ်းချမ်းရေးသိပ္ပံမှာတောက်ကြနေကပဲပြောသွားတာပါ။အခုတာလီဘန်တို့နဲ့42နာရီဆွေးနွေးခဲ့ပြီးတော့အာဖဂန်နစ္စတန်နိုင်ငံမှာဇူလိုင်လသမ္မတရွေးကောက်ပွဲမတိုင်ခင်ငြိမ်းချမ်းရေးသဘောတူညီမှုအပြည့်သက်ရေးဆွဲနိုင်လိမ့်မယ်လို့မျှော်လင့်ကြောင်းပြောပါရယ်။ဒီငြိမ်းချမ်းရေးသဘောတူညီမှုရဖို့အတွက်ရုရှားနိုင်ငံမော်စကိုမြို့တော်မှာတာလီဘန်ခေါင်းဆောင်တွေ အာဖဂန်နိုင်ငံရေးခေါင်းဆောင်တွေနဲ့နှစ်ရက်ကြာဆွေးနွေးညှိနှိုင်းခဲ့ပြီးတော့လက်ရှိအစိုးရအက်စရက်ဖ်ဂါနီဘက်ကကိုယ်စားလှယ်တယောက်မှမပါတာကြောင့်အာဖဂန်အစိုးရထဲမှာဒေါသထွက်နေကြပါတယ်။လက်ရှိအာဖဂန်အစိုးရဟာအနောက်တိုင်းဂျိုးဆွဲရကနေသူတွေဖြစ်တယ်လို့တာလီဘန်တို့ကယူဆထားပြီးတော့အာဖဂန်အစိုးရနဲ့တိုက်ရိုက်ညှိနှိုင်းပြောဆိုဖို့အခုထိညှင်းဆန်ထားတာပါ။အာဖဂန်နစ္စတန်နိုင်ငံကနေအမေရိကန်ဦးဆောင်တဲ့နိုင်ငံသားတပ်တွေအပိသက်ရုပ်သိမ်းမှုကအာဖဂန်နိုင်ငံမှာရေရှည်ခံတဲ့ငြိမ်းချမ်းရေးရဖို့အတွက်အဓိကတော့ချက်ဖြစ်တယ်လို့မော်စကိုကဆွေးနွေးပွဲပြီးမှသူတို့ကကြေညာချက်ထုတ်ပြန်ပါတယ်ရှင်
။ Sorry တရင်းနောက်ဂျမောကရှူဟီတက်ခံရတဲ့ကိစ္စနဲ့ပတ်သက်ပြီးတော့အမေရိကန်သမ္မတထရမ့်အစိုးရအနေနဲ့တောင်းဝန်ရှိတဲ့သူတစုံတဦးကိုရေးယူပိတ်ဆို့ဖို့ရှိစနားရှိသလားမရှိသလားဆိုတာကိုလွတ်တော်ကိုအချိန်မီပြောနိုင်ခြင်းမှာပြောနိုင်မယ်လို့ထရမ့်အစိုးရဖွဲ့ကဗနီတောက်ချာနေကပြောကြားလိုက်ပါတယ်ခရီးကြီးတေဆုံးမှုနဲ့ပတ်သက်ပြီးဘယ်သူမှတောင်းဝန်ရှိတယ်ဆိုတာကိုဆုံးဖြတ်ဖို့အထက်လွတ်တော်ကသမ္မတထရမ့်ကိုမနေ့ဖေဖော်ဝါရီလ10ရက်နေ့အထိအချိန်ပေးခဲ့တာဖြစ်ပါတယ်အမေရိကန်လွတ်တော်ခေါင်းဆောင်တွေကပြီးခဲ့တဲ့အောက်တိုဘာလကထုတ်ပြန်တဲ့အစည်းအခမ်းအနားမှာတော့ဒီအစိုးရအနေနဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့ကောက်ချက်ချဆုံးဖြတ်ချက်ချနိုင်ဖို့အတွက်ကိုရက်ပေါင်း120အချိန်ပေးခဲ့တာဖြစ်ပါတယ်တကယ်လို့သိတော့မယ်ဆိုရင်သမ္မတအနေနဲ့လွတ်တော်ကော်မတီရဲ့ပန်ကြားချက်ကိုလှုပ်ဆောင်ဖို့ညှင်းဆန်နိုင်တယ်လို့သမ္မတထရမ့်အစိုးရအဖွဲ့ရဲ့အကြီးအကဲရှိတဦးကတောက်ကြနေကပြောပါတယ်တရင်နောက်ကရှူဂျီတေဆုံးမှုနဲ့ပတ်သက်ပြီးတော့လှုပ်ဆောင်နေတာတွေကိုနိုင်ငံတိုင်းဝန်ကြီးဌာနကလွတ်တော်ကိုပုံမှန်အစည်းအခမ်းနေပြီးတော့အမေရိကန်ပြည်တော်စုအနေနဲ့လည်း sorry အာနာပိုင်းတွေကိုအေးအေးယူပိတ်ဆို့မှုတွေလှုပ်ထားတာရှိတယ်ဆိုပြီးတော့ပြောပါတယ်ဒါပြန် sorry အာနာပိုင်း2000လောက်ကိုဗီဇာတွေပြန်ရုပ်သိမ်းလိုက်ပြီးတော့နောက်ထပ်18ရောက်ရဲ့ပိုင်ဆိုင်မှုကိုလည်းထိန်းချုပ်ထားလိုက်တယ်လို့အမေရိကန်နိုင်ငံတိုင်းဝန်ကြီးဌာနကကြေညာပရင်းနေမှာထုတ်ပြန်ခဲ့ပါတယ်ခင်ဗျာ
ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်လေးကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ19 kHz 15953ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ်ခင
VOA American တန်ကနေပြီးတော့ဒေတာရင်တရင်လေးဆက်ပြီးတော့ပြောပြပေးပါမယ်။ထိုင်းနိုင်ငံမှာဝင်ကြီးချုပ်နေရာတွေထိုင်းပြည်ရဲ့အမတော်ဝင်ရောက်ပြီးတော့ရှင်ပြိုင်မဲ့ကိစ္စကိုထိုင်းပြည်ကပယ်ချလိုက်ပါတယ်။အသက်68နှစ်ရှိပြီဖြစ်တဲ့မင်းသမီးဦးဘိုရတနာဟာမတ်လ24ရက်နေ့ရွေးကောက်ပွဲမှာဝင်ကြီးချုပ်နေရာအတွက်ထိုင်းလာဆာချက်ပါတီဘက်ကနေပြီးတော့ဝင်ရောက်ရှင်ပြိုင်မယ်လို့အဲ့ဒီပါတီကတောက်ကြနေကပဲကြေညာသွားတာပါ။ဒါမဲ့လည်းအခုလိုမျိုးသူ့ရဲ့အမတော်ရွေးကောက်ပွဲမှာဝင်ရောက်ရှင်ပိုင်နာဟာအထုမသင့်တော့ပဲထုံနှန်းဆင်လာတဲ့အထိုင်းရင်ကျင်းမှုကိုဆန့်ကျင်နေတယ်လို့ထိုင်းပြည်ကခက်ပြက်ပြက်ကြေညာချက်ထုတ်လိုက်တာကြောင့်သူထိုင်းနိုင်ငံရေးမှာပါဝင်မဲ့ကိစ္စချက်ချင်းပဲပြတ်သွားရတာပါထိုင်းလာဆာချက်ပါတီကလည်းဘေးအိမ်ကိုနာခံမှာကြောင့်ဒီကနေ့စနေနေ့မှာပဲကြေညာချက်ထုတ်ပြန်ပါတယ်မင်းသမီးဦးဘိုရတနာကဒီကနေ့ Instagram စာမျက်နှာမှာတော့သူ့မောင်နဲ့သူ့ရဲ့နိုင်ငံရေးအစီအစဉ်ပြတ်သွားရတဲ့ကိစ္စကိုထည့်မပြောထားဘဲနဲ့သူ့ကိုအားပေးကြတဲ့သူတွေရဲ့မေတ္တာနဲ့ကျေနပ်မှုတို့အတွက်အထူးကျေးဇူးတင်ပါတယ်လို့ပြောထားပါတယ်ထိုင်းနိုင်ငံမှာစီးပင်းခံဘီရင်စနစ်ကို1932ခုနှစ်ထဲကကျင့်သုံးလာခဲ့တာဖြစ်ပါတယ်ရှင်
အိန္ဒိယနိုင်ငံမြောက်ပိုင်းကရွာထုံမြင့်မြတ်မှာဈေးပေါ်ပေါ်နဲ့ရတဲ့အရက်တူတွေတောက်မြာကနေလူ39ယောက်ထပ်မနေတည်ဆုံးပြီးတော့နောက်ထပ်28ယောက်လည်းနောင်ကျန်းဖြစ်ကုန်ကြတယ်လို့အိန္ဒိယအာဏာပိုင်တွေကဒီကနေ့မှပြောကြားလိုက်ပါတယ်မြို့တော်ညူဒေလီကနေမိုင်190လောက်ဝေးတဲ့ဥတ္တရပရဒက်ရှ်ပြည်နယ်မှာသီးသားစီဖြစ်ခဲ့တဲ့အဖြစ်ပြက်တစ်ခုအတွင်းလူ26ယောက်တည်ဆုံးခဲ့တယ်လို့ဥတ္တရပရဒက်ရှ်ပြည်နယ်ရဲ့အကြီးအကဲရရှိအရှုတ်ကူမာကပြောပါတယ်ဒါပြင်အိနာကအူထရာခန်းပြည်နယ်မှာလည်း73ယောက်တည်ဆုံးခဲ့ပြီးတော့အများစုကတော့ဘာပူရွာကဖြစ်ပါတယ်တည်ဆုံးသွားသူတွေဟာဂျာတာပရီနေညကလုတ်ခဲ့တဲ့အိန္ဒိယရွေးရာပွဲလမ်းတစ်ခုအတွင်းမှာအရက်တွေတောက်ခဲ့ကြတာဖြစ်တယ်လို့ကုမကပြောပါတယ်မှုခွင့်ဆေးပညာဆိုင်ရာခနူးစစ်ဆေးချက်တွေအရတော့ဒီအရက်တွေထဲမှာမတနှောတွေပါဝင်နေတယ်ဆိုပြီးတော့လည်းဖော်ပြနေပါတယ်ရဲကတရားမဝင်အရက်ခိုးရောင်းသူလို့တန်ကြားရှိသူ၈ဦးကိုဖမ်းဆီးလိုက်ပြီးတော့တစ်ချိန်တည်းမှာပဲခရိုင်အုပ်ချုပ်ရေးအာဏာပိုင်တွေကလည်းရဲတပ်ဖွဲ့ဝင်12ဦးနဲ့တာဝန်ရှိသူ35ယောက်ကိုရာထူးကနေထုတ်ပယ်လိုက်ပါတယ်ခင်ဗျာ
တူရကီနိုင်ငံအစ္စတန်ဘူးမြို့မှာရှစ်ထပ်တိုက်တိုက်ပြိုကျလို့တေဆုံးသူ16ဦးရှိသွားပါပြီ။အပြိုပြက်ပုံတွေအောက်မှာနောက်ထပ်လူသေအလောင်းတလောင်းကိုဒီနေ့စနေနေ့အစောပိုင်းမှာထပ်ပြီးတော့တွေ့ရှိခဲ့တယ်လို့တူရကီပြည်ထရေးဝန်ကြီးဆူလေမန်ဆွိုင်လူကပြောပါရယ်။အစ္စတန်ဘူးလူနေရပ်ကွက်တစ်ခုဖြစ်တဲ့ကာတဲလ်ရပ်ကွက်မှာဗုဒ္ဓဟူးနေ့ကတိုက်ပြိုကျခဲ့တာဖြစ်ပြီးပြိုကျတဲ့အကြောင်းရင်းကိုရှာဖွေနေဆဲဖြစ်ပြီးအပေါ်တုံးတက်ကတရားမဝင်ဆောက်ထားတာလို့ဆိုပါရယ်။တိုက်ပြိုကျတော့ကအသက်ရှင်ရဲ့ကယ်ဆယ်ထားရတဲ့သူ73ဦးနဲ့ဒဏ်ရာရပြင်းလို့အစည်းအရုံပေါ်မှာပဲရှိပါသေးတယ်ရှင်။
အင်္ဂလန်မှာဒီနေ့ကစားခဲ့တဲ့ Premier League ဘောလုံးပွဲမှာတော့ Manchester United တင်က Fulham ကိုအနိုင်ရရှိသွားပါတယ် Fulham နဲ့ yeah Craven Cottage ကိုမှကစားကြတာမှာ Man U က Fulham ကို3-0ရှိနေနိုင်သွားတာပါ Man U ထက်ဂိုးတွေကိုတော့ Pogba က2ဂိုးသွင်းခဲ့ပြီးတော့ Martial က2ဂိုးသွင်းပေးခဲ့တာပါဒီပွဲနိုင်လိုက်တဲ့အတွက် Man U အသင်းဟာယာယီနီးပြတဲ့ Ole Gunnar Solskjaer လက်ထက် ဆက်တပွဲကစားပြီးချိန်မှာ10ပွဲနိုင်တပွဲတည်နဲ့ရှုံးဝဲမရှိစံချိန်တင်ထားပါတယ်။ဒါပြင်မန်ယူတင်းဟာအခုပရီးမီးယားလိဂ်မှာ26ပွဲကစားပြီးချိန်မှာတော့51မှတ်ရရှိထားပြီးတော့အဆင့်၄နေရာကိုရောက်လာခဲ့ပြီဖြစ်ပါတယ်ခင်ဗျာ
။ Direct from Washington
စနေညအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုမရေးတန်နာကျော်နဲ့ကိုရန်နိုင်တို့ကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ VOE ကနေခုထုတ်လွှင့်နေတဲ့ Radio Season တွေကိုထုတ်လွှင့်နေချိန်နဲ့တပြိုင်တည်း VOE ရဲ့ website စာမျက်နှာနဲ့ VOE မြန်မာပိုင်းရဲ့ Facebook လူမှုကွန်ရက်စာမျက်နှာမှာလည်းတပြိုင်တည်းထုတ်လွှင့်ပေးနေတာမျိုးအချိန်နဲ့တပြေးညီနှာစင်နိုင်ကြပါရှင်။အခုအရင်အဆုံးထိတ်တန့်ရောက်သတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးကြပါရစေ။ထိုင်းနိုင်ငံမှာတော့ဝင်ကြီးချုပ်တည်ရွေးချယ်ဖို့လာမယ့် March လတဲ့ကျင်းပမယ့်ရွေးကောက်ပွဲမှာထိုင်းတော်ဝင်မင်းသမီးဝင်ရောက်ရှင်ပြိုင်မှုကြေညာခဲ့ပေမဲ့ဘယင်းရဲ့အမိန့်နဲ့ပယ်ဖြတ်လိုက်ပါတယ်ဘယင်းမဟာဝစီယာလောင်ကွန်းရဲ့အမတော်ဖြစ်သူရွေးကောက်ပွဲဝင်ဖို့ရုတ်တရက်ကြေညာလိုက်တဲ့အပေါ်မှာတော့ထိုင်းလူထုကြားအံ့ဩသင့်ခဲ့ကြရတယ်လို့ကြိုဆိုသူတွေလည်းရှိခဲ့ကြပါတယ်ထိုင်းနိုင်ငံရဲ့နောက်ဆုံးအခြေအနေကိုတော့ကိုအောင်လွင်ဦးပြောပြပေးပါရှင
်ထိုင်းနိုင်ငံမှာမတ်လ24ရက်နေ့ကျင်းပမယ့်ရွေးကောက်ပွဲမှာအသက်68နှစ်အရွယ်တော်ဝင်မိသားစုဝင်ဥပိုရတနာမဟီရောဝင်ရောက်ရှင်ပြိုင်မယ့်အကြောင်းကြေညာလိုက်ပေမဲ့လည်းဘီယင်မဟာဝါကျေလောင်ကုန်းကအမိတ်ထုတ်ပြန်တားမြစ်လိုက်တဲ့အတွက်ပြက်ပြက်သွားပါပြီ။တော်ဝင်မိသားစုဝင်တူနိုင်ငံရေးလှုပ်တာဟာမသင့်တော်သလိုအခြေခံဥပဒေနဲ့မညီတဲ့အကြောင်းမနေ့နောက်မိုက်မှာပဲဘီယင်ကအမိတ်ထုတ်ပြန်လိုက်တာပါ။ထိုင်းရက်ဆာချပါတီကိုကူစားပြုပြီးမင်းသမီးဦးဘိုရတနာရွေးကောက်ပွဲမှာရှင်ပြိုင်မှုကြေညာလိုက်တဲ့အပေါ်မှာတော့ဘန်ကောက်မြို့ကတန်ဖွန်သက်တူလိုဝမ်ပန်းတသာကြိုဆိုသူတွေလည်းရှိခဲ့ပါတယ်
။จริงก็ดีใจนะ
คะแต่ก็တကယ်ပဲဝမ်းသာပါတယ်။အားလည်းတက်မိပါတယ်သူနိုင်ငံရေးလုံးမယ်လို့မထင်ခဲ့မိပါဘူ
းမင်းမီဥပိုရတနာတော်ဝင်မိသားစုဝင်ဖြစ်ပေမဲ့လည်းလွတ်လပ်ပွင့်လင်းသူအောက်ခြေစိမ်းနားလည်ဆက်ဆံတတ်သူဖြစ်နေလူသိများပါတယ်အမေရိကန်ပြည်တော်စုမက်ဆာချူးဆက်စက်မှုတက်သူမှာသင်ချာနဲ့ဇီဝဓာတုဘာသာရပ်တွေကိုသင်ယူခဲ့ပြီးကယ်လီဖိုးနီးယားတက်သူကနေလူလူချမ်းမာရေးမဟာဘောရထားသူလည်းဖြစ်ပါတယ်ပညာရတူလည်းဖြစ်အရေးချင်းပြည့်ဝသူလည်းဖြစ်တာကြောင့်ပါတီကူစားပြုရှင်ပြိုင်မှုရွေးချယ်ခဲ့တာဖြစ်ကြောင်းလဲထိုင်းရဆာချပါတီကကြေညာထားတာပါယုတ်တည်းချင်းညာချက်ပေါ်ဘန်ကောက်မြို့ကဆရာဝတ်ဆောင်ဂရုံတို့လိုထိုင်းလူလူကြားမှာလည်းအားသင်ခဲ့ကြပါတယ်
။แอบตกใจนิดนึงครับเพราะว่าก็เป็นบุคคลที่
อ้าวจะมีပါတယ်ဒီလိုဝင်ကြီးချုပ်ယာတုကိုဝင်ပြိုင်မယ်လို့ဘယ်သူမှလည်းထင်မထားမိပါဘူ
း။ဒါပေမဲ့လည်းမင်းသမီးဥပိုရတနာရွေးကောက်ပွဲမဝင်ဖို့ဘရင်အမိတ်ထွက်လာခဲ့ပြီးနောက်မှာတော့ပါတီကလည်းအမိတ်အတိုင်းလိုက်နာမယ်အကြောင်းကြေညာခဲ့တာပါ။ထိုင်းတော်ဝင်မိသားစုနဲ့စစ်တပ်ကိုလူလားသူတွေနဲ့ထိုင်းဝင်ကြီးချုပ်ဟောင်းတက်ဆင်ရှင်နာဝတ်ကိုထောက်ခံသူတွေကြားနိုင်ငံရေးအားပြိုင်မှုတွေကြောင့်သဘောထားကွဲလွဲမှုတွေသူတွက်တန်ရုံပြစ်ပတ်တွေကြုံခဲ့ရဘူးတဲ့ထိုင်းနိုင်ငံမှာတော်ဝင်မိသားစုဝင်မင်းသမီးတူဝင်ကြီးချုပ်ဖြစ်ရှင်ပြိုင်နာဟာတင့်မြတ်ရေးကိုဥတည်နိုင်မယ်လို့ဝန်ရာဒါစရိကန်ချုံတို့လိုဘန်ကောက်မြို့ကနေကမျှော်လင့်ခဲ့ကြတာပါ
หนูคิดว่ามันเป็นไปในทางบวกนะคะว่าแบบ
ถ้าก็อปุตบอส่งเนี่ยดุยัดป่ะณเพ็ดจ้ามาตะเพ็ดเป็ดกูเว้ยหนูเลยย้วยเสียไม่รู้တော့ว่าอูอะกูဆိုရင်ย้วยเฉยเสียตะคู่โตลาได้ด้วยท้ายหนูลูกจ้ามาနှစ်ပေါင်းများစွာရှိနေတဲ့ပြဿနာတွေด้วยအဖြေတခုလည်းဖြစ်လာနိုင်နေလေ
ပြပမှာတင်းလျှောက်နေတဲ့ဝင်းကြီးချောင်းတက်စင်နဲ့ဆက်နွယ်တဲ့နိုင်ငံရေးပါတီကိုကူစားပြုပြီးထိုင်းတော်ဝင်မိသားစုဝင်တူအစင်လာမဟုတ်ပဲရွေးကောက်ပွဲဝင်မှုကြီးညာလိုက်တဲ့အတွက်2014ခုနှစ်တုန်းကအာဏာသိမ်းပြီးလက်ရှိမှာလည်းဝင်းကြီးချုပ်တာဝန်ယူထားတဲ့ပြည်ရွှေချံဦးချဆက်လက်အာဏာထိမ်းချုပ်နိုင်မဲ့အလားအလာတွေကိုထိခိုက်နိုင်တယ်လို့လည်းခန့်မှန်းထားကြတာပါစစ်တပ်ရဲ့ကျောင်းနောက်ခံနဲ့ဖွဲ့စည်းထားတဲ့ပါတီကလည်းရွေးကောက်ပွဲမှာဝင်းကြီးချုပ်ဝင်ပြိုင်မယ့်အကြောင်းမနေ့ကပဲကြီးညာထားပါတယ်ထိုင်းနိုင်ငံချူလာလောင်ကွန်တက်ကသူကလွန်ကျွင်းရင်းနဲ့နိုင်ငံတကာလေးလိုက်ဌာနကပမောက်ခတိတိနံဖော်ဆိုဒီရက်ကတော့ထိုင်းနိုင်ငံရဲ့လောက်ကမှာတုံ့လုပ်ခဲ့ရတဲ့ကြီးညာချက်ကြောင့်မမျှော်လင့်နိုင်တဲ့အကျိုးဆက်တွေရှိလာနိုင်တယ်လို့မြင်ပါတယ်
။ There's a high risk and high liability because if this outcome this profound earthquake really
အနေရောတောင်မှာကြီးလေးလွန်ပါတယ်။ဘာကြောင့်လဲဆိုတော့ဒီကနေ့အချိန်မှာကြုံလိုက်ရတဲ့နိုင်ငံရေးရိုက်ခတ်မှုကြီးဟာတစ်ဖက်ဖက်ကိုခြာနေပြီးတခြားတစ်ဖက်ကအသာစီးရသွားတဲ့အခြေအနေမျိုးကိုဥတည်သွားနိုင်ပါတယ်။ဒီလိုဖြစ်လာခဲ့မယ်ဆိုရင်နိုင်ငံရေးအရအဆုံးရောက်တာတွေသဘောထားခွဲတာတွေတွေ့ရမယ်အလားအလာတွေရှိနေပါတယ်။ဒါမဲ့လည်းဒါဟာလိုအပ်ချက်လည်းဖြစ်ချင်းဖြစ်နိုင်ပါတယ်။မြုံသုံးကားနဲ့ပဋိပက္ခတွေဥမာတစ်ဖက်နဲ့တစ်ဖက်အေးယူတာထောင်ချတာမျိုးတွေရှိခဲ့တဲ့အတွက်ဒါတွေကိုတင်မုန်းချင်နိုင်မဲ့ညီညွတ်ရေးမူပေါင်းမျိုးလူကောင်းလူနိုင်ပါတယ်။အစ်စ်ကပြန်ဆပြီးဗန်းမြအောင်လှုပ်တာမျိုးပါ
1932ခုနှစ်ကစလို့စီမင်းခံပြင်းစနစ်ကျင်းသုံးလာခဲ့တဲ့ထိုင်းနိုင်ငံမှာတော်ဝင်မိသားစုတွေကဝင်းကြီးချုပ်ဖြစ်တခါမှတာဝန်ယူခဲ့ဘူးတာမရှိပေမဲ့နိုင်ငံရေးမှာဩဇာရှိဝါကြီးမားပါတယ်ထိုင်းနိုင်ငံမှာတော်ဝင်မိသားစုတွေပေါ်ပုတ်ခတ်စော်ကားမိရင်ထောင်နိုင်အပြစ်ပေးခံရနိုင်တဲ့ဥပဒေလည်းရှိနေတဲ့အတွက်ဝေဖန်ရင်းနဲ့မကင်းနိုင်တဲ့နိုင်ငံရေးလောကမှာပါဝင်လာတာဟာမျှတတဲ့ရှင်ပြိုင်မှုဖြစ်နိုင်ပါမလားဆိုတာကလည်းမေးခွန်းတစ်ခုဖြစ်ရှိနေစေဖြစ်ပါတယ်ခင်ဗျာ
ကိုအောင်လုံတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးကြပါတယ်ဒီသတင်းမဲ့ရဲ့သတင်းနောက်မှတ်စုအစီအစဉ်မှာတော့မြန်မာနိုင်ငံဆိုင်ရာတရုတ်တမ်းမကြီးကမြစ်ဆုံဆဲစီမံကိန်းကိုပြန်ဆမဲ့သဘောမျိုးပြောဆိုတာတွေထွက်လာခဲ့ပြီးတဲ့နောက်မှာတော့ဒီစီမံကိန်းကိုကန့်ကွက်လှုပ်ရှားမှုတွေနိုင်ငံတော်ဝန်ပြန်ပေါ်ပေါက်လာပါတယ်အဲ့ဒီအချိန်မှာပဲမြစ်ဆုံဆဲစီမံကိန်းနဲ့ပတ်သက်ရင်အချိန်တော်တော်များများမှာနှုတ်ဆက်နေခဲ့တဲ့လက်ရှိအစိုးရဘက်ကလည်းဒီစီမံကိန်းနဲ့ပတ်သက်ပြီးတော့စဉ်းစားချက်တွေကိုပထမဦးဆုံးအချိန်ထုတ်ပြောလာပါတယ်ကန့်ကွက်တဲ့သူတွေဘက်ကဘလို့ချက်လက်တွေကိုကန့်ကွက်ပါတယ်အစိုးရဘက်ကရောဘလို့တွေစဉ်းစားနေပါတယ်ဆိုတဲ့သဘောထားတွေကိုစူးစိပြီးတော့ဒီသတင်းမဲ့ရဲ့သတင်းနောက်မှတ်စုအစီအစဉ်မှာ VOA သတင်းတောင်မတ်မီခတင်ပြထားပါတယ်
ကြသေးခင်ကကချင်ပြည်နယ်ခရီးစဉ်အပြီးမှာမြစ်ဆုံဆဲစီမံကိန်းနဲ့ပတ်သက်လို့မြန်မာနိုင်ငံဆိုင်ရာတရုတ်တမ်းအမတ်ကြီးရဲ့ပြောဆိုချက်တွေထွက်ပေါ်လာပြီးတဲ့နောက်ဒီစီမံကိန်းကိုပြန်ဆဖို့လုပ်နေပြီလားဆိုတဲ့စိုးရိမ်ချက်တွေနဲ့အတူကန့်ကွက်ဆန္ဒပြပွဲတွေဖြစ်ပေါ်လာခဲ့တာပါမြန်မာန
ိုင်ငံကြီးအသက်အတွင်းဆုံးတရားဝင်မြစ်ဆုံဧကတာဆောင်လုံးချင်းအလို့မရှိလို့မရှိ
မြစ်ဆုံဆဲစီမံကိန်းအပါအဝင်တရုတ်နိုင်ငံကလုပ်ငန်းတွေကိုထောက်ခံအားပေးကြဖို့ကချင်ပြည်နယ်ခီးစဉ်တွင်ဒေသခံနိုင်ငံရေးပါတီခေါင်းဆောင်တွေဘာသာရေးနဲ့လူမှုရေးအသင်းအဖွဲ့ကအကြီးအကဲတွေနဲ့တွေ့ဆုံပြီးတရုတ်တမန်ကြီးကတိုက်တွန်းခဲ့တာပါတရုတ်နိုင်ငံ CPI ကုမ္ပဏီက2018စက်တင်ဘာလလောက်ကစပြီးမြစ်ဆုံဆဲစီမံကိန်းပြန်ဆနိုင်ဖို့ဒေသခံလူထုကိုစီယုံရေးတွေပြန်လုပ်လာတာရှိတယ်လို့တရုတ်အစိုးရရဲ့ပြပရင်းနှီးမြှုပ်နှံမှုစီးရင်မှာလဲမြစ်ဆုံစီမံကိန်းကပါဝင်နေစေဖြစ်လို့တမရဦးသိန်းစိန်အစိုးရလက်ထက်ကရပ်ဆိုင်းထားတဲ့ဒီစီမံကိန်းပြန်ဆတော့မလားဆိုတဲ့စိုးရိမ်မှုတွေကမြင့်တက်လာတာပါတဘာဝပဝင်ကျင်ထိန်သိမ်းရင်းနဲ့မိုးလေဝသပညာရှင်တဦးဖြစ်တဲ့ဒေါက်တာထွန်းလွင်ကတော့မြစ်ဆုံစီမံကိန်းကိုလုံးဝရပ်ဆိုင်းလိုက်ဖို့အစိုးရကိုတောင်းဆိုလိုက်ပါတယ
်အခုလို့မြစ်ဆုံမှာတာဆောင်းလိုက်ရင်ဒီမြစ်ဆုံတာရင်အနာကဘလောက်ထိတ်လန့်စရာကောင်းနိုင်မလဲ။ဘာပြုလို့လဲဆိုတော့မိုးရိမ်သိမ့်များရင်လည်းပြဿနာမိုးရိမ်သိမ့်နေရင်လည်းပြဿနာပဲ။မိုးရိမ်သိမ့်များတော့ရေကိုသူမနိုင်တော့လွတ်ရမယ်။ရေကိုသူမနိုင်တော့လွတ်ရင်မြေကျောတစ်လျှောက်မှရှိသမျှအရာအလုံးဟာဒုက္ခတွေ့ရအောင်မယ်။နွေရာသီကြီးမှရေကြီးရင်ကြီးနေမယ်။နွေရာသီကြီးမှရေတွေဝင်ပြီးတော့ယုတ်ကျင်မြုပ်နေမယ်မိုးတွေသိမ့်နေတော့ပြန်တော့လဲသူကသူ့ရဲ့ຢာသားချင်းကိုက်အောင်ရေတွေကိုသူကပိုးလောင်အောင်ရေပိုးလောင်တော့အောက်မှာရေမလာဘူးအောက်မှာရေမလာရင်ရေစင်းညုံတွေတဲသွားပြီးတော့မြေကျောင်းပေါ်မှာမိကိုနေတိုင်းနဲ့သားငါးဒိဋ္ဌန်နေမြေကျောင်းနေစိုက်ပျိုးရေးလုပ်ငန်းတွေအကုန်ပြေအောင်မယ်အဲ့တော့အနာဂတ်မှာအပြည့်ပဲရှိ
အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဦးဆောင်တဲ့အစိုးရတက်လာချိန်မှာဒီစီမံကိန်းနဲ့ပတ်သက်လို့တရားဝင်ထုတ်ဖော်ပြောဆိုတာမရှိသလောက်ဖြစ်ပါတယ်။ဒါပေမဲ့လည်းတရုတ်တမ်မကြီးရဲ့ပြောဆိုချက်ထွက်လာပြီးတခါဆန္ဒပြပွဲတွေကလည်းနောက်တစ်ကြောပြန်ပေါ်လာချိန်မှာတော့စီမံကိန်းနဲ့ပတ်သက်လို့အစိုးရဘက်ကဘာတွေစဉ်းစားနေလဲဆိုတာကိုပထမဆုံးအကြိမ်ကြားလိုက်ရတာပါ။အဲ့ဒီစဉ်းစားချက်တွေကိုခြားပြလာသူကတော့နိုင်ငံသားရင်းနှီးမြှုပ်နှံမှုနဲ့နိုင်ငံသားစီးပွားဆက်သွယ်ရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးတောင်ထွန်းမှာ
The solution is because there's a commission, but they are thinking of several possible.
ဘယ်လိုအဖြေလဲဆိုတာကျွန်တော်လည်းမသိပါဘူး။သူတို့အနေနဲ့တခြားနီလန်းမျိုးစုံကိုစဉ်းစားနေပါတယ်။ဆယ်ရက်အရွယ်အစားကိုရှော့ချပြီးတော့တခြားနေရာကိုရွှေ့ပြောင်းမလား။ဒါမှမဟုတ်ရင်ဒီဆယ်ဆောက်မဲ့အစားတခြားစီမံကိန်းကြီးတွေနဲ့အစားထိုးပေးမလား။ဥပမာကြောက်ဖြူရင်နဲ့စီမံကိန်းလိုမျိုးပါ
။ဝင်းကြီးဦးတောင်ထွန်းရဲ့ပြောဆိုချက်တွေအပေါ်တရုတ်နိုင်ငံဘက်ကတုံ့ပြန်ပြောဆိုထားတာတော့အခုချိန်ထိမတွေ့ရသေးပါဘူး။ဒီစီမံကိန်းနဲ့ပတ်သက်လို့မြမအစိုးရရဲ့ဆက်သွယ်ရေးလမ်းကြောင်းဖွင့်ထားတယ်လို့တော့အစိုးပိုင်းမှာပြောဆိုထားပါတယ်။တကြွလှုပ်ရှားသူတွေကတော့ ARD မြစ်ဖြတ်သန်းသွားတဲ့မကွေးပဲခူးနဲ့ ARD တိုင်းသုံးခုတို့ကမြို့နယ်20မှာမြစ်ဆုံဆဲစီမံကိန်းကန့်ကွက်တဲ့ဆန္ဒပြပွဲတွေလုပ်ပြီးပြည်သူတွေရဲ့လက်မှတ်တွေကောက်ယူစုဆောင်နေပါတယ်။ကောက်ခံလို့ရတဲ့လက်မှတ်တွေကိုနိုင်ငံတော်တိုင်ပင်ခံရုံးလွှတ်တော်အသီးသီးကုလသမဂ္ဂနဲ့မြန်မာနိုင်ငံလုံးဆိုင်ရာတရုတ်တန်ရုံးကနေတဆင့်တရုတ်နိုင်ငံကွန်မြူနတီပါတီစီကိုပါပစ်ပို့သွားမယ်လို့လှုပ်ရှားသူတွေကပြောပါရယ်ခေမ်းပြာတဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးလှုပ်ရှားမှုအဖွဲ့ခေါင်းဆောင်ဒေါက်တာဒေဝီတန့်စင်ကတော့တရုတ်နိုင်ငံအနေနဲ့နှစ်နိုင်ငံချစ်ချည်ရေးကိုရှေ့ရှုပြီးမြန်မာပြည်သူတွေသဘောထားကိုလက်ခံပေးဖို့တောင်းဆိုလိုက်လို့ အစိုးရရဲ့စဉ်းစားပုံဟာလည်းမှားယွင်းနေကြောင်းဝေဖန်ပြောဆိုလိုက်ပါတယ်
။အဲ့တော့တာမန်ဖြည့်ရှင်းတဲ့နေဖြစ်တဲ့ပုံလေဒီစာချုပ်ကြီးဖြတ်သွားတဲ့အတွက်နော်မမပြည်တက်ခါကြတယ်တရုတ်ပြည်ကလာမဲ့ရင်းနှီးမြှုပ်နှံမှုတွေလာတော့မှမဟုတ်ဘူးဆိုရင်ဒေါ်လေးကအကြံပေးချင်ပါတယ်ဒေါ်စုကုံ၌ OBOR နော်အခု65နိုင်ငံကိုပတ်မဲ့နော်စီးပွားရေးလမ်းကြောင်းကြီးမှာမြန်မာနိုင်ငံမှာဥပဒေအဖွဲ့ဝင်အနေနဲ့ဆောင်ရွက်နေပါတယ်အိန္ဒိနာချင်းနိုင်ငံဖြစ်တဲ့အတွက်အိန္ဒိယရောတရုတ်နဲ့ရောနော်မိတ်ဖက်အလုပ်တွေတွဲလုပ်နေတယ်အဲ့တော့ဒေါ်စုတာဝန်ကအတိုက်အခံခေါင်းဆောင်လုံးပါလို့ပြည်သူရဲ့အတန်ကိုပြည်သူနဲ့ဆက်ပြီးတော့နော်ပြတ်ပြတ်သားသားရသက်ပံရဖို့ပြောပေးစီချင်ပါ
2021ခုနှစ်စက်တင်ဘာ29ရက်နေ့ကလေးကရက်ဆိုင်ထားခဲ့တဲ့မြေဆုံဆဲစီမံကိန်းကိစ္စ NLD အစိုးရဘလို့ဆက်ပြီးကြိုင်တွေဖြစ်ရှင်းလဲဆိုတာလေလာသူတွေကတော့အနီးကပ်စောင့်ကြည့်နေသေးပါလူလူကတော့ဒီစီမံကိန်းအတန်ကိုကြားတာနဲ့တင်မြန်မာနိုင်ငံရဲ့အသက်သွေးကြောအေယာဝတီမြစ်ကြီးကိုမဖြစ်မနေကာကွယ်ရမယ်ဆိုတဲ့ယက်တီချက်တွေနဲ့အခိုင်အမာကန့်ကွက်နေတာကြောင့်ဒီသဘောထားကိုအစိုးရကတကယ်တမ်းထည့်သွင်းစဉ်းစားတော့မှလားတိတ်မကြသေးခင်ရပိုင်းအတွင်းမှာတော့မြေဆုံဆဲစီမံကိန်းနဲ့ပတ်သက်ရင်လူလူရဲ့သဘောထားကိုထည့်သွင်းစဉ်းစားပြီးဆုံးဖြတ်မှာဖြစ်တဲ့အကြောင်း NLD တာဝန်ရှိသူအချို့ကတော့ပြောဆိုထားပါသေးရှင
်မမေခါစီစဉ်တင်ဆက်ခဲ့တဲ့သတင်းနောက်ဖက်စုစီစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်ဒီသတင်းမဲ့ရဲ့မြန်မာတခွင်အစီအစဉ်မှာတော့မြန်မာနိုင်ငံရဲ့အိမ်ချမ်းမြေဈေးကွက်ဟာ2014ခုနှစ်ကနေစလို့အခုအချိန်အထိအယောင်းဝယ်အေးနေတာများပြီးတော့ငှားရမ်းမှုအပိုင်းကတော့ပုံမှန်အတိုင်းရှိနေပါတယ်အယောင်းဝယ်ဖြစ်တဲ့အိမ်ချမ်းမြေတွေကတော့စီးပွားရေးကောင်းမွန်လို့မဟုတ်ဘဲဒေါ်လာဈေးအတက်အကျဖြစ်တာဈေးကိုလျှော့ရောင်းတာတွေကြောင့်ပဲဖြစ်တယ်လို့ဈေးကွက်ကျွမ်းကျင်သူတွေကဆိုပါတယ်ဒီလိုအနေအထားကနေရုံထွက်နိုင်မှုဆိုရင်အိမ်ချမ်းမြေဈေးကွက်အပေါ်မှာအများရဲ့အမြင်ပြောင်းလဲဖြစ်ဖို့လိုတယ်မူဝါဒတွေစနစ်တကျချမှတ်ဖို့လိုတယ်ဆိုပြီးအကြံပေးပါတယ်အပြည့်အစုံကိုမြစ်မခတဲ့အေဂျင်စီကကိုကောင်းမြတ်ဖြူတင်ပြထားပါတယ
်အခုချိန်မှာတော့မြန်မာနိုင်ငံရဲ့အိမ်ချမ်းမြေဈေးကွက်ဟာဒီငိမ့်နဲ့ဈေးကွက်တစ်ခုဖြစ်နေတာကြောင့်ဈေးကွက်တည်ငိမ့်ဖို့မျှော်လင့်နေကြတဲ့သူတွေရှိနေပါတယ်အခု2019မှာတော့မြန်မာစီးပွားရေးမူဝါဒအခြေအနေတွေဟာထူးခြားတဲ့ပြောင်းလဲမှုမရှိရင်တော့အိမ်ချမ်းမြေအယောင်းဝယ်ဈေးကွက်ဟာတည်ငိမ့်တဲ့ဈေးကွက်ဖြစ်လာဖို့ခက်ခဲနေအောင်မှာဖြစ်တယ်ဆိုတဲ့သုံးသပ်မှုတွေလည်းရှိနေပါတယ်။မြန်မာနိုင်ငံရဲ့အိမ်ချမ်းမြေဈေးကွက်ဟာ2014ခုနှစ်ကစလို့အခုချိန်ထိအများအပြားအယောင်းဝယ်အေးခဲ့ပြီးငှားရမ်းမှုပိုင်းမှာသာပုံမှန်အတိုင်းလည်းပတ်နေတဲ့အနေအထားဖြစ်နေတာပါ။ဒါကြောင့်2019ခုနှစ်မှာတော့အိမ်ချမ်းမြေအယောင်းဝယ်ဈေးကွက်ဟာ2018ခုနှစ်ကတွေ့ကြုံခဲ့ရတဲ့အခြေအနေအတိုင်းဆက်သွားနေမှာဖြစ်တယ်လို့လည်းအိမ်ချမ်းမြေဈေးကွက်ကျွမ်းကျင်သူတွေကပြောဆိုနေကြပါတယ်။မြန်မာနိုင်ငံအိမ်ချမ်းမြေဝန်ဆောင်မှုအသင်းရဲ့ဒုတိယဥက္ကဋ္ဌဖြစ်တဲ့ဦးတန်းဦးကတော့မြန်မာနိုင်ငံရဲ့အိမ်ချမ်းမြေဈေးကွက်ဟာ2018ခုနှစ်နှစ်ကုန်ပိုင်းလောက်မှာတော့ဒေါ်လာဈေးတက်သွားတဲ့အတွက်၅ပွဲရ၅လာချတယ်လို့ခဏတစ်ဖြုတ်လှုပ်ခတ်သွားခဲ့တယ်လို့ဆိုပါတယ
်။2018တုန်းကလည်းနှစ်ဆန်းမှမျောလင်းချက်ထားတယ်။2019မှာလည်းထပ်ပြီးတော့မျောလင်းချက်ထားသေးတယ်။ဒီ2018တဖြည်းဖြည်းနှစ်လည်ထီတာရောက်လာတဲ့အိမ်ချမ်းမြေဈေးကွက်နဲ့ပတ်သက်လို့စီးပွားရေးမူဝါဒဘာထူးမှအကြောင်းလည်းမရှိဘူး။အဲဒီတော့တဖြည်းဖြည်းနဲ့အင်္ဂါတို့ဒီ2018ထဲမှာပဲဒီလိုပဲလုံးလည်ချတဲ့နဲ့ပဲအိမ်ချမ်းမြေဈေးကွက်ကတီအီနဲ့ခအေးအေးနဲ့ပဲလေပလာရာအဲနှစ်ကုန်ပန်းရောက်လို့2018ခုနှစ်စက်တင်ဘာလလည်းလောက်ကြမှာဈေးကွက်နည်းနည်းလေးပဲလှုပ်တယ်အဲ့ဒါထူးခြားချက်ပဲလှုပ်ရတဲ့အကြောင်းကလည်းဘာလဲဆိုတော့ဒီဒေါ်လာဈေးတွေဘုံနဲ့ထိုးတက်သွားတာပေါ့နော်ထိုးတက်သွားတဲ့အခါကျတော့ဒီ1300ဟောပေါ့ဒီ1340 50လောက်အထိဖြစ်ကုန်တာပေါ့ဖြစ်ကုန်ရနေပြီးတော့တဖြည်းဖြည်းဈေးတွေကတက်လာတယ်အဲ့ချိန်မှာအဲ့လိုတဲ့ဈေးတက်ကောအိမ်ချမ်းမြေဈေးကွက်နည်းနည်းလေးပြန်လှုပ်လာတယ်။ဘာကြောင့်လဲဆိုတော့မြန်မာနိုင်ငံမှာအခုချိန်အထိကပေါ်ပင်စီးပွားရေးကအားကောင်းတော့ပဲရှိသေးတာဘူး။ပေါ်ပင်စီးပွားရေးဆိုတာငါးပွဲရငါးစားချတဲ့စီးပွားရေးလုပ်ငန်းတွေပေါ့။ဒီအခြေတကျနဲ့ရေရှည်အတွက်ဖွံ့ဖြိုးတိုးတက်မဲ့လုပ်ငန်းမျိုးမဟုတ်ဘူး။အဲ့ဒီလုပ်ငန်းတွေကဘာလဲဆိုတော့ဒေါ်လာဈေးကစားတယ်၊ဝယ်စားဖို့ကြာရင်ဝယ်တယ်၊တန့်ရင်ရောင်းတယ်။နော်ရွှေကြာရင်ဝယ်တယ်၊တန့်ရင်ရောင်းတယ်၊ကားဝယ်ထားတယ်၊တန့်ရင်ရောင်းတယ်။နောက်တစ်ခါအိမ်ချမ်းမြေဈေးကွက်ပေါ့။နော်အဲ့လိုပဲကျောင်းကိုပစ္စည်းတစ်ခုနဲ့ကစားကြတဲ့ဈေးကွက်ကပြန်ပြီးတော့လှုပ်ရှားလာတာပေါ့
အခုချိန်မှာတော့အိမ်ချမ်းမြေဈေးကွက်မှာ ရောင်းဝယ်နေပါနေပြီးရောင်းဝယ်ဖြစ်တဲ့ဟာတွေကလည်းရှော့ချင်းနဲ့ရောင်းချမှုတွေဖြစ်တယ်ဆိုတဲ့ပြောဆိုမှုတွေလည်းရှိနေပါတယ်။အင်ဂျင်နီအကျိုးဆောင်လောက်ကိုင်းနေသူတယောက်ဖြစ်တဲ့ဦးမြင့်စင်ကတော့အခုလက်ရှိအင်ဂျင်နီဈေးကွက်မှာမြေရောင်းဝယ်တွေကတော့အနည်းငယ်သာရှိနေပြီးတိုက်ခန်းတွေကတော့အဝယ်မရှိတဲ့လောက်ဖြစ်နေတယ်လို့ဆိုပါတယ်။
ဝယ်လို့အောက်မရှိတာလို့ဆိုတော့အဲ့ဒီဒီပေါ်တော့ဒီငွေရဲ့လက်ပတ်အားကိုမရှိတာလို့ဦးလို့နေနေတော့သုံးသက်လို့ရတယ်ပေါ့နော်ဆိုတော့ဒီလုံးခဲ့တဲ့အဲလင်းငါးနှစ်တည်းရာဆိုလို့ရှိရင်ဒါဒီပေါ်တော့ဒီအင်းတလုံးရောင်းမှုဆိုတာတော်တော်လေးကိုလွယ်တာပေါ့အခုနောက်ပိုင်းမှာဆိုလို့ရှိရင်ဒီအယောင်းဝယ်ရာမဖြစ်တော့ဘူးတိုက်ခန်းနေရဖြစ်လာတယ်ပေါ့နော်အဲ့တော့ဒါဘာဖြစ်လို့ဖြစ ဆိုတော့အတိအကျပဲကြီးပွားရေးမကောင်းဘူးလူတွေအာမဝင်နိုင်ကြဘူးပေါ့ဒါကတော့အတိအကျဖြစ်တယ်ဒါပေမဲ့တခြားဘက်မှာစဉ်းစားတဲ့အခါကျတော့လေဒီအင်ဂျင်နီယာရဲ့သဘောတဘာဝကအဲ့ဒီလိုပေါ့သူကဟိုဒီပေါ့နော်ဦးအမေရိကန်ကဒီဆောက်တွေပဲဖတ်ကြည့်လို့ရှိရင်သူက game လို့ပြောတာအင်ဂျင်နီယာဆောက်လွေလုပ်ငန်းလုပ်တယ်အင်ဂျင်နီယာလုပ်ငန်းလုပ်စားတယ်ဆိုတာ game တစ်မျိုးပဲလို့ပြောတာသူကအမြင်မကောင်းနေဘူးဒါပေမဲ့ခက်တယ်အမြင်နဲ့မဆိုးနေဘူးဆိုတော့အဲ့တော့ဒီဥစားကဒါ game ရဲ့အချိန်သားပေါ့နော်အဲတခါဦးကဒီလူလက်ထွက်တက်ဖို့တော့အလိုမဲ့ထင်တယ်
မနက်ငယ်အင်ချမ်းမြေဝင်ဆောင်မှုအတင်းဒုတိယဥက္ကဋ္ဌဦးတန်းကတော့အယောင်ဝယ်ဖြစ်နေတဲ့ဆိုတဲ့မြေကွက်တွေအခန်းတွေဆိုတာဟာလဲလူနေမှုအဆင့်တန်းမြင့်လာပြီးစီးပွားရေးကောင်းမွန်လာလို့မဟုတ်ပဲစီမံကိန်းပေါ်ဆောင်မှုတွေဒေါ်လာဈေးအတက်ကျတွေကြောင့်သာဖြစ်နေတဲ့အတွက်တာဝန်ရှိသူတွေအနေနဲ့အမြင်တွေပြောင်းလဲဖို့လိုအပ်နေတယ်လို့လည်းအခုလိုပြောပါသေးတယ
်အင်ချမ်းမြေဈေးကွက်ကဈေးကွက်ခုဟာတည်းကဟိုကောင်းနေဆိုတဲ့ပုံစံလေးကစီမံကိန်းကြောင့်လို့ဟာမျိုးဒေါ်လာဈေးအတက်ကျလို့ဟာမျိုးရွှေဈေးအတက်ကျလို့ဟာမျိုးအဲ့ဒါမျိုးလေးတွေကောင်းတာပဲရှိတယ်ပုံမှန်အင်ချာမြေဈေးကွက်ဒီမြမစီဝါရေးကောင်းလို့လူတွေရဲ့အဆင့်အတန်းမြင့်လာလို့ကုန်ထုတ်လို့မှုတူးကြကုန်ထုတ်လို့မှုစွာအားတွေမြင့်လာလို့တူးကြဝယ်နိုင်စွာအားတွေမြင့်လာလို့တူးကြဝင်ငွေတွေမြင့်လာလို့လူနေမှုအဆင့်တစ်ဆင့်မီးတစ်ဆင့်ကောင်းလာတာမျိုးမဟုတ်ဘူးစီဝါရေးလောကထဲမှာဒီကစားစရာပေါ်ပင်စီဝါရေးအဖြစ်နဲ့ရက်တည်နေတုန်းပဲရှိသေးတယ်ကြောက်မလို့စီမံကိန်းတွေထားပြီးတော့ပွက်လို့ရှိရင်အဲ့စီမံကိန်းနေရာမှာသွားပြီးတော့အင်ချမ်းမြေဈေးကွက်ကောင်းမယ်เนาะနောက်တစ်ခါဦးနာပြောဒေါ်လာဈေးရွှေဈေးတခြားစီးပွားရေးအနေထားလေးတစ်ခုခုလှုပ်ရှားလို့ရှိရင်လာတက်ရောက်မယ်ဒီလိုပုံစံနဲ့ပဲသွားနေတယ်အခုချိန်ထိရအဲနောင်ကိုလည်းဒီလာမ2019ခုနှစ်မှာလဲမြမစီးပွားရေးနဲ့ပတ်သက်ပြီးတော့เนาะမူဝါဒသည်เนาะထူးခြားတဲ့ပြောင်းလဲမှုမရှိဘူးဆိုရင်တစ်ချိန်တည်းမှာပဲအင်ချမ်းမြေဈေးကွက်ပေါ်မှာထားရှိတဲ့အမြင်သည်အခုချိန်ထိအကောင်းမြင်ဘက်ကိုပြောင်းမသွားသေးဘူးဆိုရင်အင်ချမ်းမြေဈေးကွက်ကဒီနှစ်လည်းပဲအရင်လိုပဲလုံးလည်းချလည်းနဲ့သွားဦးမှာပဲခုနလိုစီမံကိန်းတွေရှိရင်တခြားအခန်းကဏ္ဍကလည်းလှုပ်ရှားတဲ့သူလိုက်လှုပ်ရှားတာတော့ပဲရှိမှာ
အဲဒီလိုမြေကွက်တွေအခန်းတွေရောင်းဝယ်မှုအပိုင်းမှာတာဝန်ရှိသူတွေအနေနဲ့အမြင်တွေပြောင်းလဲပြဖို့လိုအပ်နေတယ်ဆိုတဲ့ပြောဆိုမှုတွေရှိနေတယ်လို့ပဲအိုးပိုင်အိမ်ပိုင်မရှိတဲ့ပြည်သူတွေအတွက်လည်းတံပိုးနဲ့အင်ယာတွေအများအပြားပေါ်ဆောင်ပေးဖို့လိုအပ်နေတယ်ဆိုတဲ့ပြောဆိုမှုတွေလည်းရှိနေပါတယ်အခုအချိန်ငားဈေးကွက်မှာတော့အများအပြားရှော့ဈေးနဲ့ငားရမ်းမှုတွေရှိနေတယ်ဆိုပေမဲ့လည်းရန်ကုန်မြို့ကတာမန်လာကစားကုမ္ပဏီဝန်ထမ်းတွေတက်တော့တိုက်ခန်းတွေကိုငားရတဲ့အခါအကျိုးဆောင်ကတလစာပေးပေးနေရတာနှစ်သိန်းဝန်းကျင်တဲ့အခန်းတွေကဈေးမကျတာတို့ကြောင့်ခက်ခဲတွေရှိနေတော့မှာဒါကြောင့်အခုချိန်မှာတော့တိုက်ခန်းငားရနေကြတဲ့ပြည်သူတွေအနေနဲ့ငားရန်ကားတွေကိုအခုထက်ဈေးကျစေခြင်းပြီးအစိုးရအနေနဲ့လည်းတန်ဖိုးနဲ့အင်အားတွေကိုအများအပြားပေါ်ဆောင်ပေးဖို့လိုလားနေကြတာပါကျွန်တော်ကောင်းမြတ်ဖြိုပါမြမခသတင်းအေဂျင်စီကနေဒီဝေကိုပေးပို့ထားတာပါ
မတခွင်အစည်းအဝေးကိုနားဆင်ကြရတာဖြစ်ပါတယ်ရှင်မကြခင်ထုတ်လွှင့်ပေးမယ်ဒုတိယပိုင်းနိုင်ဝက်မှာတော့စနေညဒဲလေးလိုက်အစည်းအဝေးကိုဆက်လက်ထုတ်လွှင့်ပေးဖို့ရှိတာမို့စောင့်မျှော်နားဆင်နိုင်ကြပါတယ်ရှင
် VOA မြန်မာပိုင်းရဲ့အသံလွှင့်အစည်းအဝေးကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒ ီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါသောတာရှင်များရှင်2019ခုနှစ်ဖေဖော်ဝါရီလ9ရက်စနေညရေမြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီဒုတိယပိုင်းနာရီဝက်ကိုတော့လိုင်းဒိုမီတာ25 kHz 15953ညလိုင်းဒိုမီတာ32 kHz 11803ညလိုင်းဒိုမီတာ51 kHz 933ကနေလိုင်းလက်မီတာ190 kHz 1505တို့ကနေည10နာရီထိထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်အခုတော့သောတာရှင်တွေစောင့်မျှော်နေကြတဲ့စနေည Daily Life အစီအစဉ်တင်ဆက်ပေးဖို့အချိန်ရောက်ပါပြီစီစဉ်တင်ဆက်သူကိုအောင်လွင်ဦးနဲ့အတူထုတ်လုပ်သူကိုရန်တိုင်းတို့တင်ဆက်ပေးမယ့်စနေညဒိုင်းရီလီလိုက်အစီအစဉ်နားဆင်ကြရအောင်ပါရှင
်မင်္ဂလာပါခင်ဗျာဒီနေ့ဒိုင်းရီလီလိုက်အစီအစဉ်မှာတော့2008ဖွဲ့စည်းပုံပြင်ဆင်ရေးလွှတ်တော်မှာကြိုးပမ်းနေရတဲ့ပတ်သက်လို့ဆွေးနွေးသွားမှာပါအခုဆိုရင်2008ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်ရေးပူးပေါင်းကော်မတီတရဖွဲ့စည်းပုံလွှတ်တော်ကအတည်ပြုပြီးလို့ဖွဲ့စည်းပုံလည်းဆဆွေးနွေးနေကြပါပြီဒါပေမဲ့လည်းစောအိမ်မှာပြင်ဆင်ရေးဆိုတင်တဲ့အချိန်မှာတက်မတော်သားကိုယ်စားတွေကကန့်ကွက်တာတွေလည်းရှိပါတယ်ဆိုတော့လက်တွေမှာဘလောက်ထိပြင်နိုင်မဲ့အလားအလာတွေရှိမလဲဘာတွေကိုဘလို့ပုံစံနဲ့ပြင်နိုင်မလဲဆိုတာတွေကိုကျွန်တော်တို့ဆွေးနွေးသွားမှာဖြစ်ပါတယ်ပြင်နိုင်ဆွေးနွေးဖို့အတွက်ရခိုင်ဒီမိုကရေစီဖွဲ့ချုပ်ကအမျိုးသားလွှတ်တော်ကိုယ်စားလှယ်ဒေါက်ထုမေနောက်ရှင်းနေကြီးဦးသိန်းတန်းဦးတို့ကိုဖိတ်ခေါ်ထားပါတယ်ဆိုတော့ကျွန်တော်အရင်ဆုံးတော့ဒီဆွေးနွေးမဲ့ပုဂ္ဂိုလ်ပြည်နယ်ဆွေးနွေးပြည်မဲ့ပုဂ္ဂိုလ်တွေရဲ့ဆွေးနွေးချက်တွေကိုရင်ကြားချင်ပါတယ်ကျွန်တော်ဒီဖွဲ့စည်းပုံပြည်နယ်နိုင်ငံရေးစံနှုန်းနဲ့ပတ်သက်လို့အရင်ဆုံးဆွေးနွေးပေးစေချင်ပါတယ်တကယ်တော့ NLD ပါတီကဒီရွေးကောက်ပွဲမှာတွက်ကိုစီးရုံးစဉ်ကာလကလေးရပါလိဖွဲ့စည်းပုံပြည်မဲ့ဆိုပြီးတော့ဂရီပေးခဲ့တာပါဒါပေမဲ့လည်းအခုအစိုးရတက်တန်းတဝက်ကျော်လာတဲ့အချိန်ချမှာလွှတ်တော်ထဲမှာပြင်ဖို့ဆိုပြီးဖြစ်လာတော့ဒီနောက်တစ်ခေါက်ရွေးကောက်ပွဲအတွက်ထောက်ခံမှုရဖို့လောက်တာလားဆိုတဲ့အမြင်မျိုးတွေလည်းရှိနေပါတယ်ဆိုတော့ဒါနဲ့ပတ်သက်လို့ဟိုမျိုးသားလွတ်တော်ကိုယ်စားလှယ်ဖြစ်တဲ့ဒေါက်ထုမေအရင်ဆွေးနွေးပြပါခင်ဗျာ NLD အနေနဲ့အခုဒီကိစ္စကိုဆက်လာတာနိုင်ငံရေးဆန္ဒရှိရှိနဲ့တကယ်ပဲလှုပ်လာရလို့ဆိုနိုင်ရလားခင်ဗျာ
ကောဒါလည်းဖြစ်နိုင်ပါတယ်ရှင့်အခုလည်းဆိုလို့ရှိရင်အဲပါတီများဒီရွေးကောက်ပွဲကြောင့်သတ္တမနေရအများဆုံးရဖို့အတွက်ပြင်ဆင်ကြရမှာပါသတ္တမနေရအများဆုံးရမှာလည်းအစိုးရကိုဖွဲ့စည်းနိုင်မယ်သတ္တကိုလည်းဒီလိုဥဆောင်နိုင်မှာဖြစ်ပါတယ်ဒါလည်းတခြားဖြစ်ပါဖြစ်နိုင်ပါတယ်ဒါပေမဲ့ကျွန်တော်အနေနဲ့ပြောလို့ရှိရင်တော့ဒီပေါ်မှာဒီဟိုကောင်းတဲ့ဆက်ကနေကျွန်မကြည့်ပါရတယ်အခုလွတ်တော်ဒီ3မိနစ်ကျော်လာခဲ့ပြီတဲ့အခါမှနေပြီးတော့ဒါကိုစတာလွတ်တော်အနေနဲ့နားထောင်နားကြားနေပြီးတော့ကျွန်းနေပါတယ်တစ်ခါမှဒီလိုရှိရင်တော့ MCA လမ်းကြောင်းထဲနေပြီးတော့ကောင်းဆောင်ပေးသွားဖို့ဟိုကြိုးစားကြည့်တယ်ဒါပေမဲ့အခိုက်အတန့် MCA ဒီသွားခဲ့တယ်ဒါပေမဲ့အခုမှရှိမှာတော့ MCA အနေနဲ့ဟိုတစ်ဆုံနေလို့ကျွန်တော်တို့သုံးသပ်ရပါတယ်ဒါကြောင့်မို့လို့လဲဒီ MCA လမ်းကြောင်းမှာတစ်ဖက်ဒီလိုလွတ်တော်ကိုဟိုရပ်ရှိလာတာလည်းဖြစ်နိုင်ပါတယ်တစ်ခါခါကြည့်လို့ရှိရင်လည်းဒီချင်းကအကောင်းဆုံးချင်းရလို့ဟိုယူဆနိုင်ပါတယ်ကျွန်မနေနဲ့ကြာလို့ရှိရင်တော့ဒီဖွဲ့စည်းပုံပြင်ဆင်ရေးဒီမဖြစ်မနေလို့အတွက်ကြောင့်မလို့လက်ရှိအချိန်ဒီအကောင်းဆုံးအချိန်မို့လို့ဒါလွတ်တော်မှာဒီတော်စုလွတ်တော်မှာဒီဆိုကိုကျင်းနေလို့ယူဆပါတယ်ဒါကြောင့်မလို့နိုင်ငံရေးအရာကြည့်မယ်ဆိုလို့ရှိရင်တော့ဟိုအများမြင်တဲ့အတိုင်းမြင်နိုင်ပါတယ်ဒါပေမဲ့ကျွန်မနေနဲ့ကြာလို့ရှိရင်တော့ဒီပုံမှာအကောင်းဆက်ကသုံးသပ်တယ်ဒီအကောင်းဆုံးကသုံးသပ်တယ်ဆိုတာလည်းဆိုလို့ရှိရင်ဒါရှိအစီအမေဒီအပေါင်းဆုံးအခြေအနေဖြစ်တတ်ကြကြောင့်မလို့သတ္တော်ကစည်းဝင်ချေချဥပဒေပြင်ဆင်ရေးတင်လာချက်အပေါ်မှာသတ္တော်တိုင်းတများအနေနဲ့ကြိုးဆိုတယ်မချစ်မနေဒီလို့ကိုစပြီးတော့လုပ်ကြရတော့မှာဖြစ်ပါတယ
်ဟုတ်ကဲ့ပါခင်ဗျာဆိုတော့ကျွန်တော်ဆရာဒီမှာဟိုတက်တိုက်ဆန်ဆန်ပေါ့လေကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုဟိုတော်တာရှင်တယောက်ကလည်းစာပို့ထားတာရှိပါတယ်ဟိုသူကလည်းအဲ့လိုအမြင်မျိုးပါသူ့နာမည်ကကျွန်တော်ကတော့အောင်ပတန်းပါတဲ့ NLD က2020ရွေးကောက်ပွဲနီလာမှာ2008ခြေဥ်ပြင်ဆင်ရေးဆွဲဖို့ဖုတ်ပုံမိလိုက်ထားလုပ်လာတာကနိုင်ငံရေးအမျက်ထုတ်ခြင်းတစ်သက်ဖြစ်တဲ့ပြင်ဆင်ခြင်းတစ်ပတ်ဆိုရင်လည်း2015ရွေးကောက်ပွဲနိုင်ပြီးအစိုးရဖြစ်ကလေးကပြင်ဆင်ဖို့အသည့်ရွေးဆွဲဖို့လောက်ပါလားတဲ့မုံမွေးရင်ချင်းမြုံနဲ့မကောက်ဖနက်ဘာရောင်စီးထားတဲ့တော်မြင်တဲ့ကလေးကွက်တွေလာလုံနေတယ်ပြောပြရင်လည်းအောင်မင်းလွန်ရာကြာနေအောင်ပဲဆိုပြီးတော့သူကရေးထားပါတယ်ဆိုတော့ဟိုဘလို့အကြောင်းနဲ့ပဲလှုပ်လှုပ်ပြင်းဖို့ကြိုးစားရဲဆိုတာကတော့ကောင်းတဲ့ကိစ္စတစ်ခုဆိုတော့ဒေါက်တာမေရဆော့ဆော့ထောက်ပြပါတယ်ဟိုတစ်ခုပဲရှိတာကနိုင်ငံရေးအတွက်တွက်လောက်တာမျိုးဖြစ်မယ်ဆိုရင်တော့တကယ်တမ်းပြင်သစ်နိုင်ပြင်နိုင်မမလားဆိုတော့တန်တရားကိုသူ့ဆာမှာဖော်ပြထားတော့ထားတာပါဆိုတော့ဆရာဦးသိန်းသန်းကိုလည်းအလားတူမေးခွန်းမဲ့ကျွန်တော်မေးချင်ပါတယ်ဒီကိစ္စကိုဆက်လှုပ်လာတာကဒီ2020မှာရွေးကောက်ပွဲရဲ့လာဖို့ရှိနေတော့လူတွေကဒါနဲ့ဆက်ဆက်ပြီးစဉ်းစားရတယ်လည်းရှိပါတယ်ဆိုတော့ NLD အနေနဲ့ခုမှဆက်လှုပ်လာတာကဒီနိုင်ငံရေးဆန္ဒရှိရှိနဲ့တကယ်ပဲလှုပ်လာရလို့ပြောနိုင်ရလားဆရာ
ပြောနိုင်တယ်ကနှစ်ခုစလုံးဖြစ်နေတယ်တစ်ခုကလည်းရွေးကောက်ပွဲကာလနီးတာလေ
ရွေးကောက်ဖို့တဲ့ပြင်ရတော့မယ်အဲ့တော့ရွေးကောက်ဖို့တဲ့ပြင်တော့မယ်ဆိုရင်2015တုန်းကသူတို့ပြီးခဲ့တဲ့ဂရိကဝတ်နဲ့သူတို့ရဲ့ရွေးကောက်ဖို့ပြင်ရတဲ့အထုပေါ်ပြည်ရဒါပေါ်ရှိအောင်ပြင်ဖို့ကပထမဆုံးခြေလှမ်းနေကြအဲ့ဒီခြေလှမ်းကိုဒီ2019ရောက်လို့မှအကောင့်ထဲမပေါ်ရင်ချိန်ကြည့်တော့ပါအဲ့တော့ဒါတစ်ချက်ခုတ်နှစ်ချက်ပြအလုပ်တွေကျွန်တော်ယူစားတယ်အဲ့တော့ energy သူတို့ရဲ့ commitment ပေါ်ပဲဒီ policy အရပြင်ဖို့ပိုင်းကျက်ရှိတယ်ဆိုတာသူတို့ကိုနိုင်ငံရေးအပြလိုက်တာဖြစ်တယ်လို့တစ်ထက်ကလည်းဒါဒီကျွန်တော်တို့ဒီရွေးကောက်ပွဲတွေပြင်တာဖြစ်နိုင်တယ်ဒါလည်းကျွန်တော်စတင်ကြပြီးစားမရှိဘူးဒါနိုင်ငံရေးပါတီတရားကဒီရွေးကောက်ရှိရှိအစီအစဉ်ရှိရှိနဲ့လုပ်ရမယ်ပြီးစားပဲဖြစ်ပါတယ
်ဟုတ်ကဲ့ကျေးဇူးပါဆိုတော့ဟိုခြေကံဥတွေပြင်ဆင်မှာဟိုဘလူတွေဘာတွေပဲပြောနေနေပေါ့လေနောက်ဆုံးရောက်တဲ့ဟိုဘူရာအနေနဲ့ပြောရင်တော့စစ်တပ်ရဲ့အခန့်ကဏ္ဍပါဆိုတော့ဒါနဲ့ပတ်သက်လို့လည်းကျွန်တော်ဒေါက်ထုမေအမြင်ကြားရပါတယ်လွတ်တော်မှာဖွဲ့စည်းပုံပြင်မယ်ဆိုရင်တပ်မတော်သားကိုယ်စားလှယ်တွေရဲ့ဟိုထောက်ခံမှုကမလွဲမသွေလိုပါတယ်ဆိုတော့ဒါမှမဟုတ်အစိုးတင်တဲ့အချိန်မှာတော့လှုပ်ထုံးလုံနေနဲ့မညီဘူးဆိုပြီးတော့တပ်မတော်သားကိုယ်စားလှယ်တွေကကန့်ကွက်တာတွေရှိပါတယ်ဒီချိန်ထဲမှာပဲဒီကာချုပ်ကဖွဲ့စည်းပုံပြင်ရေးကိုဘယ်တော့မှမကန့်ကွက်ဘူးပြင်သစ်နာကိုပြင်သစ်တဲ့အချိန်မှာစစ်တရပြင်ဖို့ပဲလိုတယ်ဆိုပြီးပြောတာတွေလည်းရှိပါတယ်ဆိုတော့တပ်မတော်ပဲအပိုင်းရောနိုင်ငံရေးဆန္ဒရှိရလို့ပြောနိုင်ရလားခင်ဗျာ
ဟုတ်ကဲ့ရှင်ဒီမှာဒီပထမမေးခွန်းကိုလည်းဖြည့်ပြောချင်တာပါလဲဆိုလို့ရှင်နိုင်ငံရေးပါတီများဒီနိုင်ငံရေးကိုရိုးရိုးသားသားမလုပ်ဘူးဆိုလို့ရှင်အပြည်သူတွေကနေပြီးတော့တအားဆုံးဖြတ်ပေးမှာပါဒါကြောင့်မလို့မျိုးသားတဲ့နိုင်ငံရေးဟာလည်းရည်ရှိဘရမရက်တင်နိုင်မှာမဟုတ်ပါဘူးဒါတစ်ချက်ပါဆိုတော့တမတော်ဖက်ကစီလိုက်လို့ရှင်တော့တမတော်အကြီးအကဲကိုနိုင်ကိုကဒီဖွဲ့စည်းပုံပြင်ဆင်ရေးကိုဘရမဘယ်တော့မှနေပြီးတော့ဒါကိုဖွဲ့စည်းပုံပြင်ဆင်ရေးကိုမတားခဲ့ဘူးဖွဲ့စည်းပုံပြင်ဆင်ရေးကိုသူတို့အများနဲ့ပြင်ဆင်ဖို့အတွက်ဒါလိုအပ်တယ်တို့ဒီကျိုးသောဆောင်ကိုလည်းပြန်လာတာရှိပါတယ်။ဆိုတော့မကန့်ကွက်တာနဲ့ပတ်သက်ပြီးဒီမှာသုံးသပ်ရလို့ရှိရင်ဒါ energy ဖက်ကလည်းအစောတည်းရင်နည်းနည်းဆန်းဆန်းဘက်တရီမှဟိုအချင်းတို့ဒီမှာမပေါက်ကြဘဲနဲ့တင်လိုက်တဲ့ပုံမှာအဲ့ဒါသူတို့ကကန့်ကွက်တာဖြစ်မှာဖြစ်ပါတယ်။သူတို့ကတော့လုံးလုံးလုံးကြီးတွေကလည်း energy ဖက်ကပြောပါတယ်ဒါလုံးလုံးလုံးကြီးနဲ့ညီတယ်ပေါ့။အခုတော့ရှိပါတယ်ပြည်ကတော့တော်တော်တက်အတိုင်းပါလုံးလုံးလုံးကြီးဆိုလို့ရှိရင်တော့ဒါမဖြစ်တင်ပါဘူး။တို့ဆုံးလုံးမိများဒီဒီကျမတို့ရဲ့ဒီဖာသာပြန်တဲ့အပေါ်မှာနေပြီးတော့တချို့တွေကဒါဟိုယူဆကြပါတယ်ဆိုတော့ပြီးခဲ့တဲ့တုန်းကလွတ်တော်မှာဒီ2008ဖြစ်စေဖို့ပြင်ဆင်ခဲ့တယ်ဒီပြင်ဆင်ချက်အတိုင်းပဲသွားရမယ်လို့ဟိုဒါတက်မတော်တော့ကိုယ်တည်းအဖွဲ့ကပြောပါတယ်တစ်ဖက်မှာကြာလို့ရှိရင် NFT ဆိုတဲ့ဖက်ကကြာလို့ရှိရင်တော့ဒီ4-3-4-4ဒီပုံမှန်တွေကိုသူတို့ထိတာမဟုတ်ပါဘူးဒါအခုမှနေပြီးတော့ community တွေဖွဲ့တာပါဆိုပြီးသူတို့ကထုတ်ပြန်ပါတယ်ဒီပုံမှန်ကြာလို့ရှိရင်တော့ကျမတို့အမြင်ကြာလို့ရှိရင်တော့ဒါနိုင်ငံရေးသဘောတရားအတိုင်းကြည့်ပါပဲဘာလို့ဆိုတော့ဟိုလုံထုံးလုံးကြီးများဒီတစ်ခါတည်းမှာဒီပါတာပြန်မဲမချက်အပေါ်တွေမှာကတ်ချက်ချကြတာဖြစ်ပါတယ်ဆိုတော့ဒီတက်နေတဲ့ခေါင်းဆောင်ကသူတို့ရဲ့ခေါင်းဆောင်ကဒါပြင်ဆင်ဖို့တဲ့သူတို့ဟိုမီတင်းကြရတယ်သူတို့တော်မှာလည်းပဲအခုဆိုလို့ရှိရင်နောက်ဆုံးအခြေအနေဒီသူတို့ခေါင်းဆောင်ရဲ့ကိုပါဝင်လာတာတွေ့ရပါတယ်ပထမအဆိုတင်တဲ့ခါကျလို့ရှိရင်တို့ကတော့ပြုဖို့မအောင်လုံးဝမရှိဘူးဒါပေမဲ့ဒုတိယသူတော်ကိုသူတော်မှာဒီအဆိုနဲ့ပတ်သက်ပြီးတော့မဲဆွဲဆုံးဖြတ်တဲ့အခါမှာသူတို့မဲပေးပါတယ်ကောက်ကွက်မဲဖြစ်စေဆောက်ခံမဲဖြစ်စေကြားနေမဲဖြစ်စေသူတို့ဒီပြုဖို့ပါဝင်ခြင်းကိုပြတာပဲဖြစ်ပါတယ်ဒါကြောင့်မလို့နေပြီးတော့သူတော်မှာလည်းရရှိနေကြတဲ့တမတော်သားကိုယ်စားလှယ်များလည်းပြုဖို့ပါဝင်နေလို့ပြောလို့ရပါတယ်
โอเคကျေးဇူးပါဆိုတော့ဆရာဦးသိန်းသန်းဦးအမြင်ရောခင်ဗျာကျွန်တော်ဒီဖွဲ့စည်းပုံပြင်ရေးမှာဒီတက်မတော်ရဲ့နိုင်ငံရေးဆန္ဒနဲ့ပတ်သက်လို့ဆရာအမြင်ဆွေးနွေးပြပါဦးခင်ဗျာ
ကျွန်တော်တို့ကအချင်းချင်းပြောရင်ဒီဖွဲ့စည်းပုံကြီးကဖွဲ့စည်းပုံကိုဖြစ်မလာတင်ဘူးကငကိုတွေကလေဟိုပေါ်ပေါက်လာတာလည်းပဲဒီခုဆန္ဒနဲ့လည်းမဟုတ်ဘူးအနိုင်ခက်ပြုကျင့်ပြီးတော့တစ်ဖက်တည်းဒီလိုစီကြတဲ့နီလန်းနေနဲ့ပေါ်ပေါက်လာတာအဲ့တော့အဲ့ဒီဟာကြီးကိုခုကြရမှာဟာနီလန်းတကြအနီးသွားမယ်ပါညာဒီလိုပြောနေတာဟာတဘာဝမကြပါဘူးတကယ်တော့အခုလက်ရှိအနေထားမှာကျွန်တော်ထင်တယ်ကဗမာပြည်ကရှိတဲ့မြန်မာလူအလုံးပြည်ရဲ့ဟိုလက်တဆုပ်စာပြည်ကျွေးထားတဲ့လူတချို့ကလွဲပြီးတော့ဒီမနောက်ရှိပေါ်ကြီးပုံချီအောင်နေကြီးဟာအနာဂတ်မြန်မာနိုင်ငံတော်အတွက်အဟံတားကြီးဖြစ်တယ်တိုက်ပြည်ကိုဒုက္ခပေးမဲ့ပေါ်ကြီးပုံဖြစ်တယ်ဆိုတာဒီချွေပြီးသွားတဲ့လူတွေကလွဲပြီးတော့ကြံတဲ့ပြည်သူအများစုတရားလုံးကသိတယ်သိတဲ့အခါကျတော့သူဘာလဲပြောလူကဓာကြီးကိုမကြိုက်ဘူးဓာကြီးကိုဖျက်ချင်နေတယ်ဆိုတာကိုသိတဲ့အခါကျတော့အာငါကျွန်တော်လည်းဖျက်ချင်ပါတယ်ကျွန်တော်လည်းပြင်နေပါတယ်မလွဲတာလို့ပါနီးလားမကြလို့ပါလို့ပြောရတာတကယ်စိတ်ကနာရမပြောချင်ဘူးဒါကကျွန်တော်တို့လက်တွေ့ညင်းနေရတဲ့ကျေလုံးရက်နဲ့ကျွန်တော်တို့ကကြက်ဖြတ်ရတာအဲ့တော့တစ်ဖက်ကဒီအားကြီးအားဘောမလုံးလုံးနီးလားမကြဘူးတော့စစ်တရားကိုကြည့်ရဖွင့်လို့ချေအောင်ဒီပြင်းမှုလူတယ်ဆိုရင်တကယ်တော့ကျွန်တော်တို့တကယ်သွားတဲ့လမ်းကြောင်းကပြင်းလို့မှသွားနေတာပြင်းလို့မှလုံးမဖြစ်ဘူးရှစ်ဆက်တိုးလို့ဘူးမရဘူးတကယ်လုံးနေနဲ့ရှစ်ဆက်သွားလို့မရအောင်ပိတ်ဆို့နေတဲ့အဲ့ဒီကဒီဘက်ကနောက်တလန်းပြန်လာတာပေါ့ဗျာအဲ့တော့ကျွန်တော်တို့က ပြောပြတဲ့အချက်တွေသကလုံးညာမှုပဲနဲ့လုံးရရကြည့်ရမယ်။အထောက်အကျဖွဲ့စည်းပုံဒီအခြေခံဥပဒေကိုကြည့်တဲ့အခါမှာမျက်နှောက်အခြေအနေတွေမှာပဲနဲ့ဘယ်လိုအနေအထားမျိုးမှာဘသူတွေကဓာကြီးကိုအသက်ကြီးနေတယ်ဆိုတဲ့အနေအထားကိုကဆက်တယ်မှာစေတနာနဲ့လုံးရကအပန်းတိုင်းကျပြနိုင်လို့ပြောခြင်းကြီးတယ်
ဟုတ်ကဲ့ဆရာဦးတင်တဲ့ဆွေးနွေးတာကျေးဇူးပါဆိုတော့ကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုကိုယ်တိုင်ပါဝင်ဆွေးနွေးမဲ့ပို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တွေရောစာရီပြဖို့ထားတာတွေရောတော်တော်များရှိနေပါတယ်ဆိုတော့ကျွန်တော်ဒီကိုယ်တိုင်ဆွေးနွေးမဲ့လူတွေကိုအလှည့်ပေးခြင်းပါတယ်ဟိုမြစ်တရက်ခန့်ညင်တာတော့အားလုံးပါဝင်နိုင်အောင်လို့လူရင်းတူရှင်ဆွေးနွေးခြင်းတာပဲဖြစ်ဖြစ်မင်းမြန်းညင်တာပဲဖြစ်ဖြစ်လူရင်းကိုပြောပြဖို့လည်းမြစ်တရက်ခန့်ညင်ပါတယ်အရင်ဆုံးတူကတော့ကျွန်တော်တို့မြန်မာနိုင်ငံကဥဆိုးဝေဖြစ်ပါတယ်ဥဆိုးဝေရဲ့သဘောထားဆွေးနွေးတာပဲဖြစ်ဖြစ်မင်းမြန်းညင်တာပဲဖြစ်ဖြစ်ဆွေးနွေးမင်းမြန်းလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ချစ်စုမာတယ်ဟုတ်ကဲ့ကျွန်တော်တို့ရခိုင်ဒါတွေမှာအစစ်အစစ်ပြောရတဲ့စကားတစ်ခုရှိတယ်ဗျဇာတိနဲ့ချော့ချော့တကယ်အိဖို့ကအရေးကြီးတယ်တဲ့ဗျာနော်ဟုတ်ကဲ့ဇာတိနဲ့ချော့ချော့တကယ်အိဖို့ကအရေးကြီးတယ်ဟဲ့ကျွန်တော်ဖွဲ့စည်းပုံဥပဒေစောင့်ကြည့်ဖွဲ့စည်းပုံဥပဒေကတော့ဟိုပါဗောဒီလိုကြီးကြီးနည်းလမ်းမကျတဲ့အတွက်ကိုကိုပြန်မှာဘယ်လိုပဲကြည့်ကြည့်ပြင်းဖို့အရေးကြီးပါတယ်ဟုတ်ကဲ့ဒါပါပဲ
โอเคอุซวยซุนนี่ล่ะเจซุบานาวตูก็เราเจอเราแคนาดาနိုင်ငံကอุญญွန်းล่ะဖြစ်ပါတယ်อุญญွန်းล่ะလဲซุนนี่လို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာနှောင်းချစ်ဖွဲ့စည်းပုံပြင်ဆင်နေပတ်တယ်လို့လွတ်တော်ကနေပြင်ဆင်နိုင်ဖို့နိုင်ငံရေးကြိုးပမ်းမှုအနေနဲ့စီစဉ်ဆောင်ရွက်မှုတွေအားလုံးကလုံးဝအောင်မြင်နိုင်လိမ့်မည်မဟုတ်ပါဘူးဒါ NLD 3နှစ်ကြာပြီးမှစီစဉ်လာရင်နိုင်ငံရေးကစားကွက်တစ်ခုကိုဒါနှီးပြူဝတစ်ခုဖြစ်အသုံးနာတာဖြစ်တယ်လို့ယုံကြည်ပါတယ်เนาะဒါကြောင့်မလို့ဒီလောက်ရက်ကလည်းအချိန်ကုန်နေလူကုန်ငွေပန်းနေလူကုန်လူတွေပြန်မနဲ့အဆင့်နဲ့သွားနိုင်ပါလေ။ဒါကြောင့်မလို့ဒီကာကြုံမင်းအောင်လိုင်ကလည်း2008ခြေဦးကိုအသက်နဲ့လည်းကာဝယ်မယ်လို့ဆိုထားတာကြောင့်စစ်တပ်ရဲ့သဘောထားကလည်းအရင်တော့ကရောအခုအချိန်ထိရောတစုံတရာဘာမှပြောင်းလဲခြင်းတာမရှိသေးတဲ့ကိုအထင်ရှားတွေးနိုင်ပါလေ။ကြားကိုမျက်ကျွေးလို့မရပါဘူး။ကြားကြားပါပဲ။ကြားကိုမျက်စားတင်မယ်ဆိုရင်ကြားစားပဲခံရမှာ။ဒါကြောင့်မလို့ NLD အစိုးရရဲ့စံတော်ဘာစနစ်နဲ့ဖားတစ်ပိုင်းငါးတစ်ပိုင်းပုံစံမျိုးနဲ့တိုင်းပြည်ထူထောင်ရေးအမျိုးသားပြန်လည်တည်မြဲဖက်ဒရယ်နိုင်ငံတည်ဆောက်ရေးဆိုတာ2008ခြေဦးအောက်ကနေသွားလို့လုံးဝမဖြစ်နိုင်ပါဘူးတကယ်လို့ကမှာက2008ခြေဦးကိုဖျက်သိမ်းပြီးအစ်စ်ပြန်လည်ရေးဆွဲရမှာလားဖြစ်ပါလေဒါကိုပြည်သူလူထုအားကိုအသုံးချပြီးတတ်တည်ရှိရှိပြက်ပြက်သားသားရင်ဆိုင်ကျော်လွှားမှာဖြစ်ပါလေစစ်တပ်ကအာဏာပြန်သိမ်းမယ်ဆိုတဲ့အကြောင်းပြရမလို့ပါဘူးစစ်တပ်ကအာဏာကိုထိမ့်တာပြီးသားပါမတူရပါဘူးစီအနာရှောက်ကတိုင်းပြည်လွတ်မြောက်ဖို့ဆိုရင် NLD ဆိုရဲနေပြည်တော်မဟာပြည်တော်တွေအတိတ်တွေချမှတ်ပြီးတော့စနစ်တရပြင်ဆင်တည်ဆောက်ပြီးပြည်သူအားနဲ့စီအနာရှောက်ကလွတ်မြောက်အားလမ်းကိုဆောင်ရွက်နိုင်မှာဖြစ်ပါတယ်ပြည်သူအားဒီသာအရာရာကိုပြောင်းလဲနိုင်မှာတယ်လို့ယုံကြည်ပါတယ်ဟုတ်ကျေးဇူးတင်ပါတယ
်ဟုတ်ကဲ့ဦးညွန့်လာဆွေးနွေးပြတဲ့ကျေးဇူးပါနောက်တစ်ခုကတော့ကျွန်တော်မြန်မာနိုင်ငံကကိုတန်းမောင်ဖြစ်ပါတယ်ကိုတန်းမောင်သဘောထားဆွေးနွေးလို့ရပါတယ်ခင်ဗျာ
โอเคละกูเนี่ยมาริมาอุเรียซีบีดาก็เอาเอลีแท็กก็เลยซีบีดาบูโดเลแท็กก็เลยซีบีดาอุเนวินแท็กก็อ่ะทีนี้2008สมราก็หูจริงๆว่าเอลีออกเนี่ยถั่วละหมด2008อ่ะโดนโดนซ้วยไปอยู่ท่าละว่ะแล้วโดนสู้รอดแล้วไอ้นี่ก็เลยเปล่าท่าได้เสร็จนี้ก็ขึ้นเลยขึ้นเลยสาแตกแต่ก็โอ้มามาลงไม่เอายะคันเยลงแล้วขนาดนี้ตายราสิทธิ์ลงได้မလုံးနိုင်အောင်မလုံးရှားနိုင်အောင်သူလုံးထားတာ။တော့ဘယ်လိုကျင်းကြလဲဆိုတော့သူလည်းတောင်းလို့တယ်မှာလည်းတချို့လည်းဟာလာစိတ်သဘောထားတောင်းနေပြီလည်းရှိရပါတယ်။ခုလိုဖယ်ဒီပေါ်မှာသူတို့လူကြီးစန့်စန့်မစန့်စလူနေတာမနေတာဟုတ်ရခိုင်နေပြီတမ်းမတော်ဆိုတာလည်းဒါတစ်ခွေလဲပါပဲ။ပေါင်းလည်းတော့ပါဝေးဒါအခုကအားလုံးသူပြည်သူလူထုတည်ထားတဲ့ပုဂ္ဂိုလ်တွေကဒါပြင်မဲ့ပြောတယ်သူတို့နဲ့ဘယ်တရီကဘာပြင်ပေးကြပါလို့မေတ္တာရပ်ခံပါဟုတ်ကဲ
့ဟုတ်ကဲ့ကိုတမ်းမောင်ဆွေးနွေးတဲ့ကျေးဇူးပါနောက်တစ်ခုကတော့ထိုင်းနိုင်ငံကကိုတီးလည်မှုဖြစ်ပါတယ်ကိုတီးလည်မှုလည်းဆွေးနွေးလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်အနေနဲ့ကျွန်တော်ရဲ့အစ်မပြောရသူအားလုံးရဲ့သဘောထားကိုကျွန်တော်အနေနဲ့ကျေးဇူးပါတယ်ခင်ဗျာဘာဖြစ်လဲဆိုရင်ဆောက်စီချီကံဥရယာနဲ့ချက်ရှိပါတယ်ခင်ဗျာပြင်ဆင်မလားနော်အစ်တရေးဆောင်မှာအဲ့ဒီချက်အဓိကလှုပ်ဆောင်ဖို့လိုပါတယ်ခင်ဗျာကျွန်တော်တို့နော်ဘယ်မှာပြည်သူတွေကနော်အဖိနှိတ်ခံဘွားကိုရောက်နေတာနှစ်ပေါင်းများစွာကြာနေပါပြီနော်ဟိုချုပ်မင်းအောင်လည်းပြောခဲ့ပါတယ်နော်ကျွန်တော်တို့နော်တို့ကဒီလိုဖက်ပြုတ်ချီအောင်ဦးတွေကိုမပြင်ပါဘူးမပြုတ်အောင်ဆိုတာမပြောပါဘူးပြင်မယ်လို့ပြောပါတယ်ဘယ်တော့ပြင်မလဲအဲ့ဒါကိုတစ်ချက်ကျွန်တော်တို့ကသိနေချင်းပါတယ်ခင်ဗျဘာဖြစ်လဲဆိုရင်ကျွန်တော်တို့ပြည်သူတွေကိုလက်သားရနာနော်အခုလည်းလက်သားရနောက်လည်းလက်သားဖို့မယ်လို့ကျွန်တော်မြင်တယ်
โอเคกูติเลมุสุนิยะเจซุบาကျွန်တော်နောက်ထပ်ဒီလက်လက်စာတွေပဲဒီစာစာုံလဲပေါ်ပြခြင်းပါတယ်သူကတော့မိတီလာမျိုးอ่ะဥစိန်မောင်ရဲ့စာပါမတ်စုံမွန်ဖတ်ပြပေးပါဦးခင်ဗျာ
2008ခုနှစ်ဖွဲ့စည်းပုံကိုအသစ်ရေးဆွဲတာပြင်ဆင်တာကိုတက်မတော်ကဆက်ဆက်ထိမခံအပြင်းထန်ကန့်ကွက်တဲ့အခြေအနေကနေအခုခါမှာတော့ပြင်ဆင်တာကိုလက်ခံနိုင်နေသို့တော့2008ဖွဲ့စည်းပုံပါလုံထုံးလုံနီးအရသာပြင်ဆင်ဆောင်ရွက်ရမယ်လို့တက်မတော်ရဲ့သဘောထားကိုထုတ်ဖော်လာပါတယ်။တက်မတော်သားကိုယ်စားလှယ်တွေကလွှတ်တော်အတွင်မှာကန့်ကွက်တယ်ဆိုတော့တကယ်တော့2008ဖွဲ့စည်းပုံပါလုံထုံးလုံနီးအတိုင်းဆောင်ရွက်ဖို့တောင်းဆိုတာဖြစ်မယ်။ပြင်ဆင်ရေးကိုသဘောမတူတာမဟုတ်ဘူးလို့သိရပါတယ်။ဒါဟာပြောင်းလဲလာတဲ့တိုးတက်မှုတစ်ခုပါ။ဒီအခြေအနေမျိုးရောက်အောင်အစိုးရနဲ့တက်မတော်ညှိနှိုင်းဆွေးနွေးမှုများရှိခဲ့လို့သဘောတူညီချက်များရခဲ့လို့ဒီအခြေအနေကိုဆောင်ရွက်နိုင်ခဲ့တယ်လို့တွက်ဆလို့ရနိုင်မယ်ထင်ပါတယ်။ငြိမ်းချမ်းရေးတွေ့ဆုံဆွေးနွေးပွဲဖြစ်မြောက်ရေးနဲ့ဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုဖြစ်ပေါ်လာရေးကြိုးပမ်းမှုကိုအဟံတားဖြစ်နေစေခဲ့တဲ့ဒီဖွဲ့စည်းပုံကိုပြင်ကိုပြင်မှဖြစ်မယ်ဆိုတာအစိုးရတက်မတော်တိုင်းရင်းသားအဖွဲ့အစည်းများနဲ့ကဘာကပါသဘောပေါက်လက်ခံထားတဲ့အတွက်တက်မတော်အနေနဲ့အပြစ်တင်ခံပြီးစန့်ကျင်လိမ့်မယ်လို့မထင်ပါဘူး။ပြင်ဆင်ရေးအတွက်လုံထုံးလုံနီးနဲ့ပတ်သက်လို့2008ဖွဲ့စည်းပုံပါသတ်မှတ်ချက်အတိုင်းမဟုတ်တော့လဲဥပဒေကြောင့်အရပြည်သူ့လွှတ်တော်ကလက်ခံနိုင်တဲ့နီလန်နဲ့လှုပ်ဆောင်မှာဖြစ်လို့နိုင်ငံတော်ဤတိုင်ပင်ခံပုဂ္ဂိုလ်ခန့်အပ်တဲ့ကိစ္စကလို့အစဉ်ပြေချောမွေ့နိုင်မယ်လို့ထင်ပါတယ်။ကော်မရှင်ထဲမှာတိုင်းရင်းသားအဖွဲ့အစည်းတို့အပါအဝင်နိုင်ငံရေးအဖွဲ့အစည်းပေါင်းစုံတို့ရဲ့ကိုယ်စားလှယ်တွေတက်မတော်ရဲ့ကိုယ်စားလှယ်တွေကိုပါထယ်သွင်းဖွဲ့စည်းမယ်လို့ကြားသိခြင်းအပြင်All inclusive ဘောင်အတွင်းကအားလုံးပါဝင်အကြံပြုညှိနှိုင်းဆွေးနွေးဆောင်ရွက်နိုင်မှာဖြစ်လို့အချိန်အခါနဲ့အခြေအနေအရလက်ရောညီထွေဖြစ်မှာဖြစ်လို့ဖွဲ့စည်းဆောင်ရွက်မှုအဆင်ပြေချုံးမွေ့လိမ့်မယ်လို့ယူဆပါတယ်။နိုင်ငံအကျိုးပြည်သူအကျိုးတို့အတွက်ပြည်သူဆန္ဒနဲ့အညီဖြစ်စေဖို့မေတ္တာစေတနာထားပြီးဆောင်ရွက်တာဖြစ်လို့မေတ္တာစေတနာနဲ့တကိုးနဲ့ဖွဲ့စည်းပုံတန်မဏိတတိုင်းကြီးကိုထိုးဖောက်မှာဖြစ်လို့အောင်မြင်ပါစေလို့ဆုတောင်းဆွေးနွေးလိုက်ရပါတယ်လို့ရေးထားပါတယ်ရှင်။
ဟုတ်ကဲ့ဒါတော့မိထီလာမျိုးကဥစိန်မောင်ရဲ့စာပါသူကတော့ဒီဖွဲ့စည်းပုံပြင်ရေးတက်မတော်ဘက်ကတစုံတရာလိုက်ရောလာတယ်ဆိုတဲ့အမြင်ရှိပါတယ်နောက်တစ်ခုကတော့ဒီဒေါအောင်ဆန်းစုကြည်ဒီနိုင်ငံတော်တိုင်ပင်ခံတာဝန်ယူလာမျိုးလို့ဖွဲ့စည်းပုံကိုဟိုနီးနာပိုင်းအရာဟိုကျော်လွှားတဲ့နိုင်တဲ့ကိစ္စမျိုးကိုလည်းထောက်ပြပါတယ်ဆိုတော့ဒါနဲ့ပတ်သက်လို့ဒေါ်ထုမေကိုကျွန်တော်ဆွေးနွေးစေချင်ပါတယ်ခင်ဗျာဒီဖွဲ့စည်းပုံပြင်ရေးမှာဒီလိုဥပဒေကြောင်းနဲ့ပေါ့လေကျွန်တော်တို့တကယ်အရေးကြီးတဲ့ကိစ္စတွေတကယ်ဒီမိုကရေစီမဆန်မဲနဲ့ဖြစ်နေတဲ့အပိုင်းတွေကိုကျော်လွှားနိုင်တဲ့အပိုင်းတွေရောဟိုဘလောက်များရှိလဲခင်ဗျာအခုချိန်မှာ
မရှိကျွန်တော်တို့ဖွဲ့စည်းပုံကမှန်တယ်လေးလာကြည့်မယ်ဆိုလို့ရှိရင်ပြင်ဆင်ရတာအင်မတန်ခက်ပါမယ်အဓိကမျိုးတော့436ပါပဲ436ကိုနေပြီးတော့85ရာခိုင်နှုန်းကျော်ရမယ်ဆိုတာဘယ်လိုမှမဖြစ်နိုင်ပါဘူးဒါပေမဲ့မဖြစ်နိုင်ပေမဲ့ဒါကြောင့်ကြာမှာဖြစ်ပါတယ်ဒါကြောင့်မို့ဒီမှာအနေနဲ့တော်ဆွနေမယ်ဆိုလို့ရှိရင်ပထမဆုံးဒီမိုကရေစီစနစ်ဆိုင်ရာဖက်ဒရယ်ပြည်ထောင်စုကိုသွားဖို့ဆိုလို့ရှိရင်တော့ဆက်တော်ထဲမှာရရှိနေကြတယ်25ရာခိုင်နှုန်းပထမဆုံးချိန်ရှိရပါမယ်ကျောင်းဝန်ကြီးဌာနရဲ့စိတ်ကြအထောက်အပံ့စီစဉ်မှုမကျော်ခင်မှာလွတ်တော်ဒီဒီမိုကရေစီမှာခြေကွာရွေးချယ်ထားတဲ့ပုံစံတွေနဲ့ပဲလွတ်တော်ကိုဆက်ကြည့်ရမှာဖြစ်ပါတယ်။ဒါကြောင့်မလို့ဒီမှာအနေနဲ့ကတော့ဖြစ်မနေဆောင်ရွက်ရမယ့်အရာပြီး25ရာခိုင်နှုန်းလွတ်တော်တွေကနေပြီးတော့ဖြည့်ရှုပ်ဖို့တက်မတော်ကောင်းဆောင်များကကြိုးပမ်းရမှာဖြစ်ပါတယ်။တက်မတော်ဒီဒီဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးမှာအဓိကအကျဆုံးအဖွဲ့အစည်းအဓိကအကျဆုံးအခွင့်အရေးနာမှာနေပြီးတော့ပါဝင်နေပါတယ်။ဒီအဓိကဆန်ရနာမှာပါဝင်နေတဲ့ပုံပုံများဒီချေရှုံးမှုကိုဆောင်ရွက်ရမှာပေါ့။ဘာလို့လဲဆိုတော့နိုင်ငံတကာကပေါင်းရဆိုဖိနောက်ကျကျန်ခဲ့ပါပြီ။ဒီဖိနောက်ကျကျန်ခဲ့တဲ့သမိုင်းကိုရေးမယ်ဆိုလို့ရှိရင်တမတော်ကသမိုင်းစစ်ကိုရေးဖို့အတွက်ဒီချင်းကအဖွင့်ရေးကောင်းဖြစ်ပါတယ်။ဒါကြောင့်မလို့တမတော်အနေနဲ့ဒီချင်းကမှအဖွင့်ကောင်းကိုလက်လွတ်ပုံချုံမခံပဲနဲ့ဒီအဖွင့်ကောင်းကိုရယူလိုက်တာ။ရယူလိုက်ပြီးတော့မှတ်တော်မှာနေပြီးတော့25ရာခိုင်နှုန်းကိုချေရှုံးပြီးလို့ရှိရင်ဒီ25ရာခိုင်နှုန်းချေရှုံးပြီးတဲ့နောက်မှာတော့85ရာခိုင်နှုန်းကျော်ဒါကမှနေပြီးတော့ပြင်ဆင်ချက်တွေအတွင်းဒီအခိုင်အမာတွေရရှိလာမှာဖြစ်ပါတယ်။ဒီလမ်းကြောင်းကလည်းမြန်မာနိုင်ငံရဲ့ဖွဲ့စည်းပုံကြီးတဲ့ဥပဒေပြင်ကျင်းမှုကိုအောက်ရနိုင်ဖို့လို့ကျွန်တော်တို့ဟိုခံယူပါတယ်။ဒါကြောင့်မလို့အဲ့မတော်ဒီအဓိကကဏ္ဍကပါဝင်တဲ့ချက်မလို့ပထမဆုံးဖြစ်တော်မှာ representative ကျင်းလို့တကယ်ဒီသူ့ကိုဆက်ကြည့်လို့ consultative နဲ့တော်ဝင်ပြီးခုပြုကြည့်လို့ကျွန်တော်တို့ကတရားခံရမှာဖြစ်ပါတယ်ရှင်။
โอเคကျေးဇူးပါဆိုတော့ဒီမှာကျွန်တော်တို့ဒီ Facebook ကနေအခုကျွန်တော်တရားထုတ်လွှင့်နေတဲ့နေရာမှာမှတ်ချက်ပေးနေရလည်းရှိပါတယ်တူဦးကဆိုရင်တော့ဒီ U2 ဆိုတဲ့ account ပါရှင်မှာသူကတော့ဖွဲ့စည်းပုံပြင်ဖို့တက်မတော်မှာလည်းတာဝန်ရှိရတယ်တိုင်းပြည်ကိုချစ်တဲ့တက်မတော်ဖြစ်တဲ့ဆိုပြီးတော့ရေးပါတယ်သူကတော့ဆော့ဆော့ဒေါ်တူးမီပြောထားတဲ့အမြင်မျိုးရှိပါတယ်ဆိုတော့ဆရာဦးတိန်တန်ဦးလေကျွန်တော်ဆွေးနွေးစေချင်ပါတယ်ခင်ဗျာကျွန်တော်တို့ဆော့ဆော့ပေါ်လေဦးညွန့်လာကနေဒါတယောက်ကလည်းဆွေးနွေးသွားပါတယ်ဒီဖွဲ့စည်းပုံကြီးကအခုလက်ရှိရှိနေတဲ့ဖွဲ့စည်းပုံကဘလို့မှတုံးစားမရဘူးဆိုတဲ့အနေအထားမျိုးသူကပြောသွားပါတယ်ဆိုတော့ဒါကိုအစ်စ်ကိုပြန်ရေးမှရမယ်ဆိုပြီးပြောပါတယ်ဆော့ဆော့က ကျွန်တော်တို့ဒီမိတ်ဒီလာမျိုးဥစိတ်မောင်းရဲ့စာမှာတော့ကျွန်တော်တို့တချို့ဒီနိုင်ငံတော်တိုင်းနိုင်ငံပုဂ္ဂိုလ်တာဝန်ယူလာမျိုးလို့ပေါ့လေဖွဲ့စည်းပုံနီးနာပိုင်းရကျော်လွှားပြီးတော့ကျွန်တော်တို့ရှောင်ကွင်းပြီးတော့ကိုလိုချင်တဲ့ရအောင်လုပ်နိုင်တဲ့နီးလမ်းမျိုးတွေလည်းသူကအကြံပြုတာရှိပါတယ်ဆိုတော့ဒီလိုမျိုးပေါ့လေကျွန်တော်ဥပဒေရေးရာအရကျွန်တော်တို့ချင်းကပ်နိုင်တဲ့နီးလမ်းတွေရောဘလောက်များဒီအခြေခံဥပဒေမှာရှိနေမလဲခင်ဗျာ
လုံးဝမရှိဘူးဗျာ436ကာကြီးနဲ့ခါကြီးအခန်းဆက်နေမှာပေါ်ပြီးဝင်ချင်လို့ပြင်လို့ပြောတာပေါ့နော်အဲ့တော့436ကာကြီးမှာပုံမှန်ပေါင်း95ခုကိုလေးဘုံဒီသစ်တော်ကိုကိုယ်စားလှယ်လေးဘုံတုံးမကျော်ရဲ့ဆန္ဒမင်းနဲ့ပြီးတာတောင်မှကျွန်တော်ရက်ဖရနမ်ကိုဒုစရနာခံယူရပြီးပြီးတော့ဆန္ဒမင်းပြီးဝင်ရှိပြီးထွက်ဝဲတယ်ဆန္ဒမင်းနဲ့အတူကြည့်ရမယ်ဆိုတော့ဒါကျွန်တော်ခဏခဏပြောပါတယ်ဒုတိယအာရဇင်းနဲ့ဒီပါတီအာရဇင်းမှာပဲ436ခါကြီးကျတော့ကြာနေပုံမှအနည်းအား60ကျော်ကနေပြီးတော့ဒါ85ရာနှုန်းကျော်နဲ့ကြည့်ရမယ်ဆိုတော့85ရာနှုန်းကျော်ဆိုတဲ့အတွက်ရွေးချယ်ပညာခွင့်ရှိတဲ့ခံခွင့်ရှိတဲ့ပုဂ္ဂိုလ်အကြီးအကျယ်တွေကျော်နေတော့စစ်တပ်တွေကပါကူပါမှာကျွန်တော်မကြာခဏပြောပါတယ်တမတော်ကပုဂ္ဂိုလ်တွေကအယူသမှုကြီးရဲ့ကောင်းတယောက်ကမဲပြီးမှအကုန်လုံးက zero option ညာသဘောတူတော့မှသွားမယ်အနေထားဆိုတော့ဒီ85ရာနှုန်းထွက်သွားပြီးဆိုတာလည်း46ရာဖြစ်မှာဆိုတော့ဒီနည်းနဲ့မှမဖြစ်နိုင်ဘူးအဲ့တော့တွတ်တော်ထဲမှာကြီးညင်တော့ဒီလားကြပြီလို့ဆိုတာမင်းတို့မပြင်းနဲ့ဆိုပြောတာနဲ့အတူပါပဲအဲ့တော့တနည်းအားဖြင့်ပြောရင်မပြင်းရင်တော့ကျွန်တော်ထင်တယ်ဒါဟိုကမလို့နဲ့မင်းတို့ဆွေးနွေးညီနိုင်တဲ့နီးနံတနည်းလားနဲ့ရှိတယ်အဲ့ဒါကိုဆွေးနွေးတယ်လို့ကျွန်တော်ယူဆတယ်အဲ့ဒါတို့မညာပဲနေတော့တွတ်တော်ထဲမှာသူတို့ရဲ့လုပ်ထိုးလုံးလေးကတော့ဒီအပေါ်စီးပုံကြီးကပြင်းနေဆိုရင်တော့ဘယ်လိုနည်းနဲ့မှပြင်ရအကြောင်းကြည့်ကြော်လွားနိုင်ကြအကြောင်းလည်းမရှိဘူးလို့ကျွန်တော်ထင်တယ်နိုင်ငံတော်တကပုဂ္ဂိုလ်ယာတိဆိုတာအရင်သွားအရင်ကရှိခဲ့တဲ့ပုဂ္ဂိုလ်များသူတို့ပြည်ပြင်ဆင်ရတဲ့အခါဖြစ်တယ်။အဲသူတို့မတော့အတုံးချဖြစ်ခဲ့တဲ့အပိုင်ကိုဒီကတာခောက်ကင်တာပဲဖြစ်တယ်။အဲတော့ဒီတဲ့ပုံမှန်များရတော့ပေါ်လို့ချောင်းလေးကိုဒီတက်မတော်ရဲ့ဘောလူကမပါပဲနဲ့ဘယ်လိုနည်းနဲ့မှပြင်ဖို့မဖြစ်နိုင်ပါဘူးလို့ကျွန်တော်ပြောတယ
်။ဟုတ်ကဲ့ကျေးဇူးပါကျွန်တော်ဒီ Facebook ကနေမှတ်ချက်တချို့ကိုလည်းဖော်ပြချင်ပါတယ်။တူကတော့စမ်းနိုင်ပြည့်ကျော်ဆိုတဲ့အကောင့်မှာသူကတော့နိုင်ငံရေးပါတီလေဒေါ်စုဆိုးရွားကိုကူညီကြဖို့လိုအပ်ပါတယ်ဆိုပြီးသူကတိုက်တွန်းပါတယ်။နောက်ကျွန်တော်စာရစာတော့ဒီအမေရိကန်ပြည်တော်စုကမောင်တက်တနာပေးပို့ထားတာပါကိုရန်နိုင်ဖတ်ပြပေးပါဦးခင်ဗျ
။မိမိတို့ရဲ့အသက်အိုးအိမ်စည်းစိမ်ဘဝလုံခြုံမှုအတွက်ဤရွယ်ချက်ရှိရှိရေးဆွဲထားတဲ့2008နာဂစ်ခြေဥ်ကိုကာကွယ်ဖို့ကာကြုတ်ကတိုက်ရိုက်ရွေးချယ်ခန့်ထားတဲ့25ရာခိုင်နှုန်းတွေရှိနေသမျှခြေဥ်ပြင်ဆင်ရေးခက်ခဲကောင်းခက်ခဲနိုင်ပါတယ်။ဒါပေမဲ့စစ်တပ်ကိုယ်စားလှယ်တွေဟာပြည်တွင်းငြိမ်းချမ်းရေးကိုတကယ်ပဲလိုချင်တဲ့ဖရော်ပြည်တော်စုတိဆောက်ရေးနဲ့အတူတက်မတော်ရဲ့ဂုံးသိက္ခာကိုတကယ်ပဲမြင်ကျင်နေအမျိုးသားရင်ကြားစစ်ရေးကိုတကယ်ပဲမြင်တွေ့ကျင်နေတိုင်းပြည်နဲ့လူမျိုးကိုဆင်းရဲနဲ့နှက်စေတဲ့နိုင်ငံတကာဖိအားတွေကိုပြေလျော့စေကျင်နေဆိုရင်ခြေဥ်ပြင်ဆင်ရေးလှုပ်ရှားမှုတွေမှာပြည်သူတွေရွေးချယ်တင်မြှောက်ထားတဲ့ပြည်သူကိုယ်စားလှယ်တွေနဲ့နှွေးနှွေးထွေးထွေးယုံကြည်မှုရှိရှိပူးပေါင်းဆောင်ရွက်တင်တယ်လို့ယူဆမိပါတယ်အကယ်၍ခြေဥ်ပြင်ဆင်ရေးမှာပါဝင်ကြမဲ့ကိုယ်စားလှယ်တော်တွေအနေနဲ့ပြည်တွင်းငြိမ်းချမ်းရေးနန်းလူညီမကြီးအမျိုးသားပြန်လည်တင့်မြတ်ရေးတို့အတွက်မယုံကြည်မှုတွေတိုးပွားနေတဲ့တက်မတော်ကအမျိုးသားနိုင်ငံရေးမှာဥဆောင်မှုအခမ်းအနားကနေပါဝင်ရမယ်။နောက်ကြောင်းပြန်အရေးကြီးမယူနိုင်ရေးပုံမှန်436နဲ့59စာလုံးအပါအဝင်ငြိမ်းချမ်းစွာအသွင်ကူးပြောင်းရေးအတွက်အဟန့်တားဖြစ်နေတဲ့ပုံမှန်တွေသကလုံးအယူဆတွေအလုံးကိုပြင်ဆင်လို့ရအောင်ကြိုးပမ်းတင်တယ်လို့ယူဆမိပါတယ်။အကယ်၍သာဖော်ပြပါဥပဒေနဲ့သကလုံးအယူဆတွေကိုတက်မတော်ကိုယ်စားလှယ်တွေအနေနဲ့ပူပေါင်းပြင်ဆင်နိုင်မယ်ဆိုရင်ငြိမ်းချမ်းရေးအလင်းမြန်ရရှိနိုင်ပြီးဖေရော်ပြည်တော်စုတည်ဆောက်နိုင်ရေးနိုင်ငံရေးဆွေးနွေးပွဲတွေလည်းယုံကြည်မှုရှိရှိဆွေးနွေးနိုင်မှာဖြစ်တယ်လို့ယူဆမိပါတယ်ဗျာ
။ဟုတ်ကဲ့ဒါကတော့မောင်တသနာရဲ့ပေးစာပါ။ဒီမှာကျွန်တော်နောက်ထပ်ဒီကိုမြင့်ကျော်ဆိုတဲ့အကောင့်ပိုင်ရှင်တခုကလည်းဒီမှာ Facebook မှာမှတ်ချက်ပေးထားပါတယ်။ခက်နေတယ်ဆိုတာကလည်းမပြင်ချင်းလို့ခက်နေတာပါတဲ့။စေနာမန်ရဲ့လော်လလေးနဲ့ပြင်လို့ရတယ်။ရိုးရိုးလေးတွေးရတာအဖြေထွက်တယ်တဲ့။ဒါမှမဟုတ်လည်းရှင်းနေရေးဆရာဦးချင်းမျိုးလက်ကိုအလိုက်ပါတဲ့6လနဲ့သူအပြေးရေးပေးပါမယ်ဆိုပြီးအမခံထားပါတယ်ဆိုပြီးသူကခဏတော့ရေးထားတာတွေ့ပါတယ်ဆော့ဆော့ဒီမောင်တသနာရဲ့စာကိုပြန်ပြောရမယ်ဆိုရင်တော့သူကတော့ဖွဲ့စည်းပုံပြင်ဆင်ရေးကိုထောက်ခံတာတက်မတော်တွေ့လဲနိုင်ငံရေးကုန်သိက္ခာတက်နိုင်တဲ့စစ်တပ်ကနိုင်ငံရေးမှာနေရာယူထားတာတွေရှော့ပေးတင်တယ်ဆိုပြီးသူကတိုက်တွန်းထားပါတယ်ဒါပေမဲ့တကယ်တမ်းကျတော့နိုင်ငံရေးအနာတွေကိုရှော့ဖို့ဆိုတော့တက်ဖက်ကကိုယ်တိုင်လိုလားလားရှိမှဖြစ်မဲ့ကိစ္စဆိုတော့လွယ်လွယ်ကူကူနဲ့မဖြစ်နိုင်ဘူးဆိုတာလေဒေါက်တာမေဆဆောကတော့ပြောထားပါတယ်ဒါပေမဲ့ဒီကြားထဲမှာပဲပေါ့လေကျွန်တော်အဖြစ်နိုင်ဆုံးအခြေအနေတည်းရဖွဲ့စည်းပုံပြင်ရေးမှာစုံမတ်တစ်ခုအနေနဲ့စမယ်ဆိုရင်ဘယ်နေရာများစနိုင်မယ်လို့ယူဆလဲဒေါက်တာမေခင်ဗျာ
စုံမတ်တစ်ခုအနေနဲ့ကတော့အရင်ကောင်းဆောင်ရပါတယ်စုံမတ်ကိုနေပြီးတော့ဖွင့်ပြပို့ကိုပိုင်ဆိုင်ကြတာတော့အဲ့မတော်ရဆက်ကြဖို့ဆိုတော့တက်ပြန်တော့ဒီကတော့စုံမတ်ချင်းလေးဖြစ်တယ်လို့ပဲဟိုအမေမင်းလေးပ
ကျွန်တော်တို့ပြောရမယ်ဆိုလို့ရှိရင်တမတော်ဒီအတူတူအခန်းကဏ္ဍမှာရှိတယ်။ဒီကိုယ်ရင်းကလည်းဥမှုရောချာလည်းဥမှုရောတဲ့နိုင်ငံအကောင်အထည်ဖိတ်ထားတဲ့ဖြစ်နေပါတယ်။ဒါကြောင့်မလို့နေပြီးတော့ဒီကိစ္စကိပ်လေးရာကတမတော်ဖြစ်ပါတယ်။ဒီတိရပြောကြတဲ့လက်ရှိနေပြီးတော့မြန်မာနိုင်ငံမှာအများဆုံးအနိုင်ရအဖြစ်ဖြစ်ပါတယ်။အမေဒီကောင်းဆောင်တဲ့နေပြီးတော့ဒီတမတော်ကောင်းဆောင်တဲ့ဒီကနိုင်ငံကောင်းစားရေးအတွက်ကျင့်လို့ရပါတယ်။ဒီလိုကြတဲ့အခါမှာလည်းအမှုတော်ဆက်ကဖြစ်ရှုံးမှုတွေလောက်ရပါမယ်။ဘာလို့လဲဆိုတော့အကျိုးကိုတင်းလို့ရ။အကျိုးကိုတင်းတဲ့ကဖြစ်ရှုံးမှုလုံးမပါဘူး။အဲဒါနဲ့ကျိုးကိုဖြစ်ရှုံးမှာဖြစ်ပါတယ်။ဒါတစ်ခုကတင်းတမ်းရဲ့ပေါင်းဆောင်ရဲ့အထင်မှာဖြစ်ပါတယ်။တင်းတမ်းရဲ့မြေပြင်လောက်ချက်ပြီးစိတ်ကြီးပုံကျေစိတ်ထဲမှာအကျိုးနေပါတယ်။ဒါပေမဲ့တင်းတမ်းရဲ့ဓာတ်မှုမြင်ရမှုကိုတင်းတမ်းရဲ့ပုံကျက်ဖတ်တဲ့ဟောကိုအမှတ်ခံဖြစ်ပြီးနိုင်တဲ့စိတ်ကြီးပုံကိုအပြည့်ချရပါမယ်။ဒီနေ့ဒီတင်တဲ့အခါမှာလည်းကျွန်တော်တို့ဒီကမ္ဘာကောင်းဆောင်လက်ရှိအနိုင်ရပတ်ကောင်းဆောင်တိုင်းသားများရဲ့ကောင်းဆောင်များတို့ရောဝေဖန်ပါနိုင်ငံရေးဆောင်ဆက်မလို့ချင်းရပါမယ်ချင်းမမပါနေလို့အဖြစ်ချက်မှဖြစ်ပါတယ်ဒါကြောင့်မို့တကယ်လဲဒီပေါ်မှာဖွဲ့စည်းပုံပြင်ဆင်ရေးပေါ်မှာကိစ္စလေးရတာတမတ်ဖြစ်ပါတယ်အမှန်ဆိုတမတ်တော်တော်ကပြင်းမာနေတဲ့ဒီလိုအကြောင်းကိုခက်ချင်းနေတာပါဒီအရေးကိုခက်ချင်းနေတဲ့အရာကိုဒီကနေ့မှာဒီဝိုင်းတိုင်းကဒီခုနီးစံတဲ့အနေနဲ့အခုကောင်းကြီးကြီးရှင်ပါတယ်။ဒါမှတမ်းနိုင်ငံအကောင်းကြီးအတွက်အမတော်ကောင်းဒီကဝီဇာတွေတမ်းတက်ချစ်ပါပါ။ဒီအခုအရေးကိုအမိရဆက်ဖို့လုပ်တဲ့တမရရတော့အားပေးရမှာပါ။ဒါကြောင့်မလို့အထူးကစီးပလီယာမျိုးတွေတမ်းတက်ချစ်ပါတယ်။ဒါစံတဲ့အနေနဲ့ဖြည့်ရှုံးမတာမျိုးတွေနည်းနည်းလေးကြောင်းလေးကိုရမယ်။ဒီလိုကလည်းမရပါဘူး။နည်းနည်းလေးကိုစက်ပင်မယ်။တိုင်းတိုင်းကဖြစ်ပေါ်နေတဲ့ဟောကောင်းခွင့်တွေလေးလာလာသေးတယ်။ဒီမယ်ရရည်ရတဲ့ပုံကျင်းနေတဲ့ဒီအောင်စုဒီစက်မြန်တဲ့ဒီအောင်စုဘာမှတဖြစ်ပေါ်လာမှာလားအထက်ရှိစက်စုကနေစစ်ဖန်တဲ့စက်ရယ်ကိုမပြောနိုင်ဘူးစက်မြန်တဲ့ဒီအောင်စုကိုလည်းဒီဆောင်မှာမဟုတ်ဘူးဒီအောင်စုဒီအောက်ထင်းလာတဲ့စကလုံးကနတ်ပါကတော့ရှင်းလာပါလက်တွေ့ကြည့်လိုက်ပါဒီလိုစဉ်းရဲနေတာကစစ်စုကဒီစက်ကိုအ
ိုကေခင်ဗျာ
โอเคอีกตรง
โอเคดอทูเมย์ကျွန်တော်တို့ဆွေးနွေးပွဲအချိန်တလောက်ပဲရတဲ့အတွက်ဒီနေရာမှာပဲရောက်ခွင့်ပြုပါခင်ဗျာပင်နိုင်ဆွေးနွေးပြည့်တဲ့မြို့သားလွတ်တော်ကိုယ်စားဒေါ်ထူမေးလူခွင့်ရှင်နေရေးဦးသိန်းတန်းကိုလိုင်းပါဝင်ဆွေးနွေးရတဲ့မျက်ချက်တွေရေးသားပေးဖို့သူတွေနဲ့သောတာရှင်တွေအားလုံးထူးကျေးဇူးတင်ပါတယ်ခင်ဗျာ
စီစဉ်တင်ဆက်သူကိုအောင်လင်းနဲ့အတူထုတ်လုပ်သူကိုရန်နိုင်တို့တင်ဆက်ပေးခဲ့တဲ့စနေညဒိုင်းလေးလိုက်စီစဉ်ပါရှင်ဒီစီစဉ်ကိုမနက်ပြန်တနင်္ဂနွေနေ့မနက်ခင်းမှလည်းတက်လဲပြန်ပြီးထုတ်လွှင့်ပေးပါရယ်အခုတော့စနေညချမ်းရဲ့အစီအစဉ်ဒီအဆုံးမသက်ခင်တရင်ချင်းချုပ်ကိုမအေးတနာကျော်တက်လဲပြောပြပေးပါရှင
်အမေရိကန်နဲ့မြောက်ကိုရီးယားကောင်းဆောင်နှစ်ဦးဒုတိယကြိမ်ဖြစ်တဲ့ February လကုန်မှတွေ့ဆုံမဲ့ကိစ္စပြင်ဆင်ရေးမြောက်ကိုရီးယားနဲ့ပျုံယမ်းမြို့တော်မှာအစည်းအဝေးလုပ်တာတောက်ကြနေကအဆုံးသက်ပြီးတော့အောင်မြင်တယ်လို့မြောက်ကိုရီးယားဆိုင်ရာအမေရိကန်ထူကိုစလဲစတီဗင်ဘီကန်ကပြောပါတယ်။မစ္စတာဘီကန်ကတောင်ကိုရီးယားနိုင်ငံသားရဲ့ဝန်ကြီးကွန်ဟွာဟွာနဲ့တွေ့ဆုံချိန်မှာပြောသွားတာပါ။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတော့မြောက်ကိုရီးယားကောင်းဆောင်ခင်ဂျွန်အွန်းနဲ့ဗီယက်နမ်နိုင်ငံဟနွိုင်းမြို့တော်မှာတွေ့ဆုံမယ်လို့အစောပိုင်းက Twitter စာမျက်နှာမှာရေးခဲ့ပါတယ်။လက်ရှိအမေရိကန်ရှေ့နေကျောင်းဖြစ်တဲ့တာဝန်ထမ်းဆောင်နေတဲ့မက်သျူးဝစ်တေကာကသူ့အနေနဲ့အထူးစုံစမ်းစစ်ဆေးရမှုရောဘတ်မူလာရဲ့ရုရှားစုံစမ်းစစ်ဆေးရေးကိစ္စကိုဘလို့နင်းနဲ့မှအနှောက်ယှက်ပေးတာမျိုးမရှိဘူးလို့လွှတ်တော်အမတ်တွေကိုပြောကြားသွားပါတယ်။အသစ်စတင်လိုက်တဲ့အမေရိကန်လွှတ်တော်မှာဒီမိုကရက်တွေကအောက်လွှတ်တော်ကိုထိန်းချုပ်လိုက်ပြီးတဲ့နောက်သမ္မတထရမ့်အစိုးရကိုပို့ပြီးတော့စီစစ်ဆောင်ကြည့်လာနေတာဖြစ်ပါတယ်။ထိုင်းနိုင်ငံမှာဝင်ကြီးချုပ်နေရာအတွက်ထိုင်းပြည်ရဲ့အမတော်ဝင်ရောက်ပြီးရှင်ပြိုင်မဲ့ကိစ္စကိုထိုင်းပြည်ကပယ်ချလိုက်ပါတယ်။အသက်68နှစ်ရှိပြီဖြစ်တဲ့မင်းသမီးဥပိုရက်တနာဟာမလ24ရက်နေ့ရွေးကောက်ပွဲမှာဝင်ကြီးချုပ်နေရာအတွက်ထိုင်းလာဆာချက်ပါတီကနေပြီးတော့ဝင်ရောက်ရှင်ပြိုင်မယ်လို့တောက်ကြနေကပဲကြေညာသွားတာပါ။ဒါမဲ့လည်းအဲ့လိုဝင်ရောက်ရှင်ပြိုင်မှုကအထူးမသင့်တော်ပဲနဲ့ထုံနှန်းဆင်လာနဲ့ထိုင်းရင်ကျေးမှုကိုဆန့်ကျင်နေဆိုပြီးတော့ထိုင်းပြည်ကခက်ပြက်ပြက်ကြေညာချက်ထုတ်ပယ်ချသွားပါလိမ့်ရှင်။
သတင်းချင်းချုပ်ကိုမဲရေးတနာကျော်ကတင်ပြပေးသွားတာဖြစ်ပါတယ်ရှင်။စနေညရဲ့အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအသံဖန်းအင်ဂျင်နီယာကတော့ Nick Ivanov ဖြစ်ပါတယ်ရှင်။ကျွန်မကစုမော်မှာဒီညအစီအစဉ်တွေကိုတာဝယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုအစီအစဉ်ပြီးပြီးချင်းည10:00နာရီကနေ 17:00 နာရီထိတစ်ချိန်ပြန်ပြီးထုတ်လွှင့်ပေးပါတယ်ရှင်။မနက်ပြန်မနက်ခင်းထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုလည်းစောင့်မျှော်နားဆင်ကြပါအောင်။ VOE ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။သောတာရှင်တွေအားလုံးရွှေလန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington.